Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဧပြီလ19ရက်ဗိုလ်ရုညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်ပါဒီကနေ့ညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ဒေါံစားစုကြည်ပေါ်စစ်ကောင်စီချမှတ်ထားတဲ့အမှုခုနှစ်မှုပြင်ဆင်ချက်တွေကိုဒီလအကုန်အပြစ်သက်ချမှတ်မယ်လို့တရားရုံးကဆုတ်ပြလိုက်ပါတယ်။ဆူဒန်နိုင်ငံမှာအပြစ်ကရစရေးကြေညာထားပေမဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်။တောင်ကိုရီးယားသမ္မတကယူကရိန်းကိုလက်နက်ခရမ်းတွေပေးတော့မယ့်သဘောမျိုးပြောဆိုနေပါတယ်။အဲဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရဲ့
โอเคပါကိုကမောင်စုံမေအခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းကန့်ဘလူးပစီကြီးရွာတဲ့စစ်ကောင်စင်အား200ကျော်နဲ့နေမြေဝင်ရှင်းခဲ့တာမှာဒေသခံတူက
နေ့ကကျွန်တော်ပြောတဲ့သဘဲနှစ်ခုကိုသူတို့ကျွဲက3စီးနဲ့ကားလေး3စီးနဲ့လာပြီးတော့ခြားသွားတာဗျပြီးမှညာဘက်ကို9နာရီလောက်ထင်တယ်ဒီမှာကူးလာတာ
ဒီစကိုင်းတိုင်းမှာပဲကလေးမြို့တောင်ပိုင်းကစစ်ရှောင်းတွေတော့စနေခါနဲ့အမိုးကအရေးပေါ်လိုအပ်နေပါတယ်။နောက်ဒီစကိုင်းမှာပဲပြပရောက်စကိုင်းဒေသခံတွေရဲ့မိသားစုဝင်တချို့ဖမ်းဆီးစစ်ဆေးခံရပါတယ်။အခုလိုသတင်းတော်တွေပြီးမှာတော့ဗိုလ်လူညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စန္ဒာရဲ့ editor နဲ့ဆွေးနွေးကန်နောက်လူနဲ့ကျမ်းမာရေးနဲ့အားကစားခဏတွေကိုဆက်နှาศင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုက္ကမောင်စုံမင်းနဲ့ကျွန်တော်ပြပြပေးပါမယ်ခင်ဗျ။
ဆူဒန်နိုင်ငံမှာ24နာရီကြာအပြစ်ခတ်ရစရေးကိုလှစ်လူရှုပြီးနှစ်ဖက်လက်နက်ကင်တပ်တွေအကြားခါတွန်မြို့တော်ကလမ်းမတွေပေါ်မှာဗုဒ္ဓဦးနေကတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ခါတွန်မြို့လယ်မှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံတကာလေဆိပ်တဝိုက်မှာနှစ်ဖက်လက်နက်ကင်အုပ်စုတွေရဲ့တိုက်ခိုက်မှုတွေကြောင့်တနက်တန်တွေကြီးမားတဲ့ပေါက်ကွဲတန်တွေပေါ်ထွက်လာပြီးလမ်းတွေပေါ်မှာတော့လူတွေကင်းမဲ့နေပါတယ်။လေရကြလက်နက်ကင်ပြိပခအဆုံးသတ်ဖို့အတွက်ကုလသမဂ္ဂနဲ့အာဖရိကခေါင်းဆောင်တွေရဲ့ဖိအားနဲ့မနေ့အင်ကာနေကစတင်ပြီး24နာရီကြာအပြစ်ခတ်ရစရေးကိုနှစ်ဖက်လက်နက်ကင်ခေါင်းဆောင်တွေကသဘောတူညီကြောင်းကြေညာထားပေမဲ့တိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်။ဆူဒန်နိုင်ငံမှာအာနာသိန်းစစ်ခေါင်းဆောင်ဗိုလ်ချုပ်အဗ်ဒယ်ဖက်တာအယ်ဘာဟန်ကိုတစ်ဆာခံတဲ့စစ်တပ်နဲ့ဗိုလ်ချုပ်မိုဟာမက်ဟမ်ဒန်ဒက်ကိုဦးဆောင်တဲ့အင်အားကြီးပြည်သူစစ်တပ်ဖွဲ့ ISF အကြတိုက်ပွဲတွေဖြစ်ပွားနေတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလန်ကန်ကလည်းနှစ်ဖက်ခေါင်းဆောင်တွေကိုဖုံးပြပြီးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးရေးအစီအစဉ်ရဲ့ဒစိမ့်တစ်ပိုင်းအနေနဲ့အပြစ်ကရက်စဲကြဖို့တိုက်တွန်းထားပါတယ်အာဖရိကနိုင်ငံများသမဂ္ဂနဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်တို့ကလည်းဆူဒန်နိုင်ငံမှာအပြစ်ကရက်စဲကြဖို့တောင်းဆိုထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းအော်ဒီဆာဒေသမှာတော့ရုရှားရဲ့ညဘက်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။ရုရှားဒရုန်းတွေရဲ့တိုက်ခိုက်မှုကြောင့်အခြေခံစောင့်ဝင်တစ်ခုမီးလောင်ခဲ့ပေမဲ့လူသေးချေထိခိုက်မှုတော့မရှိဘူးလို့လည်းယူကရိန်းစစ်တပ်ရဲ့ဒေသခံတမူယူရီခရက်ကပြောပါတယ်။ယူကရိန်းပေါ်တိုက်ခိုက်မှုတွေမှာရုရှားကဒရုန်းယာဉ်တွေကိုအကြီးအကျယ်အသုံးပြုလာရမှာမကြာခဏဆိုသလိုအခြေခံစောင့်ဝင်တွေကိုပြင်းထန်တိုက်ခိုက်နေတာပါ။တချိန်တည်းမှာပဲမြောက်အတလန္တိတ်စာချုပ်ဖွဲ့ NATO အဖွဲ့ဝင်မဲ့ဆွီဒင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတင်ကအားပေးလိုက်ပါတယ်။ NATO အဖွဲ့ဝင်မြန်မာစံတန်ဖြစ်ခွင့်ရဖို့နဲ့လုပ်ငန်းတွေပြည့်ပြတ်သွားအောင်ဆောင်ရွက်သွားဖို့မျှော်လင့်ထားကြောင်းလဲဆွီဒင်နိုင်ငံမက်စကိုရေတပ်စခန်းကိုဒီနေ့တွားရောက်ခဲ့တဲ့ဝန်ကြီးအော့စတင်ကပြောခဲ့ပါတယ်။ဒါအပြင်ဆွီဒင်တပ်ဖွဲ့တွေရဲ့ပူးပေါင်းပါဝင်မှုဟာ NATO အဖွဲ့ရဲ့တံပိုးတွေနဲ့ကြိုးပမ်းမှုတွေမြင့်တက်လာနိုင်တယ်လို့ဆွီဒင်စစ်တပ်ဟာလည်းတကယ့်ကိုကြွန့်ကျင်မှုအပြည့်ရှိပြီးမကြသေးခင်နှစ်တွေကစလို့ခင်မီအောင်ရင်းနှီးမြှုပ်နှံခဲ့တဲ့စစ်တပ်ဖြစ်တယ်လို့လည်းဝန်ကြီးအော့စတင်ကပြောခဲ့ပါတယ်ခင်ဗျာ
ရုရှားတပ်တွေကယူကရိန်းမှာအရသားတွေအပေါ်ကြဲကြဲပြန့်ပြန့်တိုက်ခိုက်လာရင်ယူကရိန်းပေါ်လူသားချင်းစာနာမှုအကူအညီတွေနဲ့စီးပွားရေးအထောက်ပံ့တွေပေးနေတာတင်သားမကတခြားအကူအညီတွေကိုလည်းတိုးချက်ပြီးပေးကောင်းပေးမယ်လို့တောင်ကိုရီးယားသမ္မတယွန်းဆုတ်ယိုကအင်ကာနေကပြောလိုက်ပါတယ်ဒါဟာဆိုရင်အရင်ကယူကရိန်းပေါ်လက်နက်ခရမ်းတွေထောက်ပံ့ဖို့ညှင်းဆန်ခဲ့တဲ့ရည်တည်ချက်ကိုပြောင်းလဲဖို့ပထမအဦးဆုံးအချက်ပြလိုက်တာလည်းဖြစ်ပါတယ်။1950-53အထိဖြစ်ပွားခဲ့တဲ့ကိုရီးယားကျွန်းဆွယ်စစ်ပွဲအတွင်းကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တောင်ကိုရီးယားဘက်ကနေကူညီခဲ့တယ်လို့မျိုး မိမိတို့အစိုးရအနေနဲ့လဲယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးနဲ့ကာကွယ်ရေးကိုဘယ်လိုကူညီရမလဲဆိုတာကိုနီးလန်းရှာနေပါတယ်လို့ရိုက်တာသတင်းဌာနနဲ့မေးမြန်းခန်းမှာတောင်ကိုရီးယားသမ္မတကပြောလိုက်တာပါအမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်မှာတွားရောက်မဲ့တောင်ကိုရီးယားသမ္မတရဲ့ပြောဆိုချက်ဟာယူကရိန်းကိုလက်နက်တွေထောက်ပံ့ဖို့စံတာရှိလာတဲ့အကြောင်းပထမဦးဆုံးအကြိမ်ပြောဆိုလာတဲ့သဘောဖြစ်ပါတယ်အနောက်နိုင်ငံတွေကလည်းတောင်ကိုရီးယားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့ပေးဖို့အရင်ကတည်းကတိုင်ဖိအားပေးနေကြပါတယ်ခင်ဗျာ
။ဂျွန်ဆန်စုကြည်အနေနဲ့အမှုတချို့အမိန့်ပေါ်ပြင်ဆင်မှုတက်တာကိုမကြခင်အပိသက်တရားဝင်ဘက်ကဆုံးဖြတ်ဖို့ရှိနေပါတယ်။ဂျွန်ဆန်စုကြည်ကိုစစ်ကောင်စီကချမှတ်ထားတဲ့အမှု9မှုနဲ့ပတ်သက်တဲ့အမိန့်တွေအတွက်ပြင်ဆင်မှုတက်လာတဲ့ပေါ်လာမယ့်ဧပြီလကုန်ပိုင်းလောက်မှာအပိသက်အမိန့်ချသွားမယ်လို့တရားဝင်ဘက်ကဆုံးဖြတ်လိုက်တာပါ။ဒီနေ့ AP 19ရက်နေ့မှာနေပြည်တော်တရားလွှတ်တော်ချုပ်မှအမှု9မှုနဲ့ပတ်သက်တဲ့ပြင်ဆင်မှုတက်တာကိုကြားနာစစ်ဆေးအပြီးမှာပလက်တာမလုပ်ဘဲတင်ပြချက်ကိုလက်ခံပြီးအမိန့်ချဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။တင်ပြထားတဲ့အမှုတွေကတော့ရဟတ်ရင်၅ရက်ဝယ်ယူမှုနဲ့ပတ်သက်တဲ့အမှု၅မှုနိုင်ငံတော်လျှို့ဝှက်အပ်နဲ့ရွေးကောက်ပွဲဆိုင်ရာပုံမှန်130နဲ့ဆွဲဆိုထားတဲ့အမှု၄မှုစုစုပေါင်း9မှုပဲဖြစ်ပါတယ်။ဒီမှုတွေရဲ့ပြင်ဆင်ချက်ကိုတရားဝန်ဘက်ကလက်ခံမယ်ဆိုရင်တော့ဒေါန်ဆန်းစုကြည်အနေနဲ့အမှုတွေကနေခွဲလုံးချွတ်လွတ်မြောက်မှာဖြစ်ပြီးတရားဥပဒေကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းဒေါန်ဆန်းစုကြည်အနေနဲ့ချမှတ်ထားတဲ့ပြစ်ဒဏ်ကိုဆက်လက်ကြားခံရမှာဖြစ်ပါတယ်။နေပြည်တော်အချုပ်ထံမှရှိနေတဲ့ဒေါန်ဆန်းစုကြည်ထံကိုတကြံပြည့်ရရှိပြီးမနေ့ EP 18ရက်နေ့ကရိခါပိုးခွင့်ရခဲ့တယ်လို့လည်းနှိစက်သူတွေကပြောပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တန်ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြောက်ကိုရီးယားမှာပထမဦးဆုံးတိစောက်ပြည်စည်းသွားတဲ့စစ်ပက်ဆိုင်ရာထောက်လှမ်းရေးဂျူရူကိုလွတ်တွင်ဖို့စီစဉ်ထားကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်းကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် KCNA သတင်းမှာဒီကနေ့ဖော်ပြလိုက်ပါတယ်။ဒါပေမဲ့လည်းလွတ်တင်မဲ့နေ့ကိုတော့မပြောပါဘူး။မြောက်ကိုရီးယားအနေနဲ့အရင်ကဒုံးကျည်စမ်းသပ်မှုတွေပြုလုပ်ခဲ့ပြီးအာကာသအထက်ကိုဂျူရူလွတ်တင်နိုင်ကြောင်းပြသခဲ့ပေမဲ့လည်းသူတို့မှာတကယ်တမ်းပုံပြတ်သားအောင်ရိုက်နိုင်တဲ့ကင်မီကင်မရာရှိနိုင်ပါမလားဆိုပြီးတော့ကျွမ်းကျင်သူတွေကမေးခွန်းထုတ်နေပါတယ်။နိုင်ငံရဲ့အာကာသအေဂျင်စီကိုအင်ကာနီကတွားရောက်ခဲ့စဉ်အတွင်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ထိပ်ဖူးတည်ဆောင်နိုင်တဲ့ဒုံးကျည်တွေကိုထိထိရောက်ရောက်အသုံးပြုနိုင်ရေးအတွက်စစ်ဘက်ဆိုင်ရာထောက်လှမ်းရေးဂျူတူဟာအရေးကြီးကြောင်းပြောဆိုသွားပါတယ်။စစ်ဘက်ဆိုင်ရာထောက်လှမ်းရေးဂျူတူအမှတ်တေကိုတင်ဆောက်ပြီးအာကာသတဲကိုလွတ်တည်ရေးအရှိန်မြင့်လှုပ်ဆောင်ဖို့ကင်ကပြောဆိုကြောင်းနဲ့ထောက်လှမ်းရေးသတင်းတွေစုဆောင်းနိုင်ဖို့ဂျူတူတွေအများအပြားလွတ်တင်ရမယ်လို့လည်းအမိန့်ပေးထားပါတယ်ခင်ဗျာ
။တရုတ်အနေနဲ့လည်းအသံထက်စာတိုးမြန်အမြင့်ပြန်နိုင်တဲ့အဝေးထင်းထောက်လှမ်းရေးဒရုန်းတွေကိုမကြခင်သုံးနိုင်တော့မယ်လို့သတင်းပေါက်ထွက်လာပါတယ်။အနည်းဆုံးအတန်ထက်3ဆလောက်မြန်ပြီးအမြင့်ကနေပြန်တန်းနိုင်မဲ့ထောက်လိုင်းသုံးအဝေးထင်း drone ရင်တွေကိုမကြခင်မှာတရုတ်နိုင်ငံကအသုံးချနိုင်မဲ့ဆင်ကိုရောက်နေပြီလို့ပြင်ပကိုပေါက်ကြားခဲ့တဲ့ American စစ်တပ်ရဲ့လေလာစမ်းစစ်ချက်မှာခန့်မှန်းထားတာပါ American ထောက်လိုင်းဌာနတစ်ခုဖြစ်တဲ့ NGA ရဲ့လှုပ်ဝက်မှတ်တမ်းကိုကိုးကားပြီးအင်ကာနီကပဲ Washington Post သတင်းစာကြီးကအခုလိုဖော်ပြလိုက်တာပါတရုတ်နိုင်ငံအရှေ့ပိုင်းရှန်ဟိုင်းမြို့ကနေကုန်းတွေပိုင်းမိုင်350လောက်ကွာမှာရှိတဲ့လေလာစမ်းတစ်ခုမှာWZ-8 အမျိုးအစား rocket ပဲထိန်းတဲ့ထောက်လှမ်းရေး drone ရဲ့နှစ်စီးကို August 2ရက်နေ့မှာကောင်းကင်ဂျူတူကရိုက်ယူထားတဲ့ဓာတ်ပုံတွေကိုလည်းလျှို့ဝှက်စင်စံအခရင်ခံစာမှာဖော်ပြထားပါတယ်။တရုတ်စစ်တပ်ဟာဒီ latest scan မှာပထမဆုံးမောင်းသူမဲ့ drone တပ်ဖွဲ့ကိုဖွဲ့စည်းခဲ့တာသိကြတဲ့လောက်ရှိတယ်လို့လည်းအစိုးရခံစာကသုံးသပ်ထားပါတယ်။ drone တပ်ဖွဲ့တွေကတော့ထိုင်ဝမ်ကျွန်းကိုပိုင်ဆိုင်ကြောင်းပြသရမှာအဓိကတာဝန်ယူနေတဲ့တရုတ်စစ်တပ်ရဲ့အရှေ့ပိုင်းကုကရေးဌာနကကြီးကြပ်နေတယ်လို့လည်းဆိုပါတယ်ဒီသတင်းနဲ့ပတ်သက်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကရောတရုတ်ဆိုရကပါမှတ်ချက်ပေးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော်မှာမနေ့အင်္ဂါနေ့တုန်းကဆေးရုံတရုတ်မီးလောင်ခဲ့ပြီးသေဆုံးသူ29ဦးကျော်နဲ့စိုးရင်ရသူ3ဦးအပါအဝင်ဒဏ်ရာရရှိသူ39ဦးအထိရှိကြောင်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်သေဆုံးသူတွေထဲမှာဆေးရုံတင်ထားတဲ့လူနာတွေအပြင်တူနာပြုကျမ်းမာရေးဝန်ထမ်းနဲ့လူနာဆောင်မိသားစုဝင်တယောက်လည်းပါဝင်တယ်လို့ပြောပါတယ်ပုဂ္ဂလိကဆေးရုံချွန်ဖမ်းမှာမီးလောင်မှုဖြစ်ပွားခဲ့ပြီး လူဒါဇင်နဲ့ချီပေးလို့ရတိန့်ဆောင်ဖို့သတိပေးထားပါတယ်။အဲ့ဒီအထက်မှာပိတ်မိနေသူတချို့ကတော့အဲ့ရာတွေကိုကျိုးလို့ချီနှောင်ပြီးတော့ပြတင်းပေါက်ကနေထွက်ပြေးနိုင်ခဲ့ပါတယ်။အဲ့ဒီမိလာမှုနဲ့ပတ်သက်ပြီးစေယုံညွန်ကြားရေးမှုနဲ့လူနာဆောင်ကိုပြုပြင်နေတဲ့စောက်လုံရေးအဖွဲ့ဝင်တာဝန်ခံတို့အပါအဝင်လူပေါင်း12ဦးကိုဖမ်းဆီးထားကြောင်းဘေကျင်းမြို့တော်ပြည်သူ့လုံခြုံရေးဘူရိုကအရာရှိတဦးကပြောဆိုပါတယ်ခင်ဗျာ
။အမေရိကန်ဘိုးဘန်ကနေနောက်ထပ်အတိုးနှုန်းတက်လာနိုင်တဲ့ဆိုတဲ့ခံမှန်းချက်တွေကြောင်းအာရှဈေးကွက်မှာဒီနေ့ကျင်းနီဈေးတွေပြန်ချသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိန်းဂဏန်းတွေအရလုပ်ငန်းတွေပြန်အားကောင်းလာနိုင်တဲ့ဆိုတဲ့ခံမှန်းချက်နဲ့ဝါရရဲမှာနန်ကျိုးဖြစ်ထဲတဲ့ချင်းနီတတုဈေးတွေကမနေ့ကအနေငယ်တက်ခဲ့တာပါမြန်မာနိုင်ငံဘက်ကတန်ဖြူကုန်ချမ်းတင်ပို့ထားတာတွေရော့သွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်စောသောပိုင်းရက်တွေကဈေးတက်နေခဲ့တာတွေလည်းအခုတော့ပြန်ငြိမ်သွားပြီလို့နိုင်ငံတကာကုန်သွယ်စည်းရင်းတွေမှာ Reuters သတင်းဌာနကဖော်ပြထားပါတယ်မြန်မာနိုင်ငံဘက်ရှိ UWSA ဝါပြည်သွေးစည်းညညရေးအဖွဲ့ကသူထိန်းချုပ်ထားတဲ့နယ်မြေတွေအတင်းဒီတံပြူထုတ်လုပ်မှုတွေကိုလာမယ့်ဩဂတ်လမှာရပ်ဆိုင်မယ်လို့တနင်္လာနေ့ကကြေညာခဲ့ပြီးတဲ့နောက်ကမ္ဘာတံပြူဈေးကွက်ကိုရိုက်ခတ်လာခဲ့ပါတယ်။လန်ဒန်ဈေးကွက်မှာတနင်္လာနေ့ကတံပြူဈေးဖေဖော်ဝါရီလနှောင်းပိုင်းကစအမြင့်ဆုံးဖြစ် 9,200 ယန်လို့ကျော်တက်ခဲ့ပြီးတန်ငွေဒေါ်လာ 28,000 ကျော်ထိဈေးပေါက်ခဲ့ပါတယ်ခင်ဗျာ VOA America တရဲ့ AP 19ရဲ့ဗိုလ်ရုညထိထိုင်အောင်သတင်းတွေကိုကိုခမောင်စိုးမင်းနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုသတင်းတွေပြီမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့စကိုင်းတိုင်းပစီကြီးရွာတဲ့စစ်ကောင်စီအင်အား200ကျော်နဲ့ဝင်ရောက်နေနေရှင်းလင်းလုပ်ခဲ့တာပါစကိုင်းတိုင်းကံမလူမျိုးနဲ့အတွင်ပစီကြီးကျွာကိုဒီနေ့ညနေ2နာရီခွဲလောက်ဝင်းကျင်မှာစစ်ကောင်စီတပ်အင်အား200ကျော်လောက်နဲ့ကျေးရွာအတွင်းကိုဝင်ပြီးနေပြည်တော်ရှင်းလင်းလုပ်နေကြတယ်လို့ဒေသကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ပစီကြီးကျေးရွာကိုစစ်ကောင်စီက AP 17ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်နေ့စဉ်ဒီပါလေရင်တွေပြန်ဝဲစောင့်ကြည့်တာမျိုးတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ဒီအကျိုးဆက်ဘယ်လိုရှိပါလဲ။ပြပို့ထားတဲ့သတင်းကိုအခြေခံပြီးမက်ခင်ပြည်တွင်းပြပြပေးပါအောင်ခင်ဗျာ
။ April 17ရက်နေ့ကပစီကြီးကျေးရွာကိုစစ်ကောင်စီတပ်ဖွဲ့တွေလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူပေါင်း190ကျော်သေဆုံးခဲ့ကြတာပါ။စစ်ကောင်စီတပ်တွေဟာလေကြောင်းကနေတိုက်ခိုက်မှုပြီးနောက်ရက်တွေမှာလည်းလေကြောင်းကနေပဲထပ်မံစောင့်ကြည့်ရာပစ်ခတ်တာတချို့လည်းရှိခဲ့ပါတယ်။ပစီကြီးကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီစစ်ကြောင်းကအင်အား40ဝန်းကျင်စီနဲ့စစ်ကြောင်းတွေခွဲပြီးကင်းဘုံဝင်စောင့်ကြည့်နေကြတာမျိုးတွေလည်းရှိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကနေ့ဧပြီလ19ရက်နေ့လည်း2နာရီခွဲဝန်းကျင်လောက်မှာတော့စစ်ကောင်စီတပ်ဖွဲ့တွေဟာအင်အား200ကျော်နဲ့စစ်ကြောင်း2ကြောင်းခွဲပြီးပစီကြီးရွာကိုဝင်ရောက်လာခဲ့တယ်လို့အလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုပလကြီးကဗီဒီယိုကိုအခုလိုပြောပါတယ
်။နေ့ကကျွန်တော်ပြောတဲ့သဘဲနှစ်ခုကိုသူတို့ဇွဲကား၃စီးနဲ့ကားလေးတစ်စီးနဲ့လာပြီးတော့ခြားသွားတာဗျ။ပြီးမှညပိုင်းကို9နာရီလောက်ထင်တယ်သူတို့ကူးလာတာကူးပြီးမှမလဲမညအိတ်တာဗျ။မနက်က9နာရီခွဲလောက်သူတို့ထွက်ခဲ့တာအခုပစီကြီးတော့ဝင်သွားပြီဗျ။9နာရီ20လောက်ကမှဝင်သွားတာဗျ။အဲ2ချောင်းခွဲဝင်လာမှရေဟွာတောင်ဘက်ကအင်အား100ကျော်လောက်ပေါ့နော်မြောက်ဘက်ကလည်းအင်အား100ကျော်လောက်နဲ့အဲစုစုပေါင်းအင်အား200ကျော်နဲ့ထိုးလာတာဗျအခုလောဆိုတော့မှုနောက်နေတော့မရှိသေးဗျအချိန်ကြီးတော့ဘာမှတော့မသိရသေးဘူ
းစစ်ကောက်စီတပ်ဖွဲ့တွေဟာပစိကြီးကျေးရွာကိုလေကြောင်းကနေပြစ်ခတ်တိုက်ခတ်ခဲ့ပြီးတဲ့နောက်နေ့စဉ်ဆိုသလိုလေကြောင်းကနေစောက်ကြည့်တာကျေးရွာအနီးအနားမှာကင်းဘုံတွေဝစ်ပြီးစောက်ကြည့်တာမျိုးတွေလုပ်နေခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်လက်ရှိမှာပစိကြီးကျေးရွာရဲ့အနေအထားနဲ့ပတ်သက်လို့ကိုဗလာကြီးကအခုလိုပြောပြပါတယ
်၁၉ရက်နေ့ကြီးကိုသူတို့ဝဲတော့မဲ့မယ်မနေ့က၁၈ရက်နေ့တရက်ပဲမဝဲတာပါနော်အဲမနေ့ကတရက်ပဲမဝဲတာဗျာညနေရက်တရက်တော့ဝဲတယ်အာသူတို့ကတော့လက်ရှိလည်းနေရာယူထားစဲနေမှာပါအခုဒီလိုစစ်ကြောင်းထိုးဖို့ဟိုကင်းထိုးရလဲဖြစ်နိုင်နေဗျာသူအခုသဘက်နှစ်ခုစာတင်ကြောင်းနဲ့မှာလဲသူတို့ဟိုတာယာတင့်ပါနော်ဟိုတန်ချက်ကတင့်တော့ဟိုတာယာနဲ့တင့်နှစ်စီးကတော့ရောက်နေတယ်လို့တော့ကြားတယ်ဗျာ
စကိုင်းတိုင်းကဘလူးမြို့နယ်မှာဧပြီလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံရာနဲ့ချီတိတ်ဆုံးခဲ့ရတဲ့ပစီကြီးကျေးရွာတဝိုင်းအခုရပိုင်စစ်တပ်တွေဖျက်ချထားတာကြောင့်ဒေသခံတွေစိုးရိမ်နေကြပြီးတော့မကြခင်ပါပဲအခုလိုရာနဲ့ချီတဲ့အင်အားနဲ့ကျေးရွာအတွင်းကိုစစ်ကြောင်းထိုးဝင်လာခဲ့တာဖြစ်ပါတယ်အခုဆိုရင်တော့ကျေးရွာ6ရွာထက်မနည်းကရွာသားတွေဟာရွာပြင်ပေးလို့ရမှာပုံခုနေကြပါတယ်ဧပြီလ17ရက်လေကြောင်းတိုက်ခတ်ခံရပြီးတဲ့နောက်အနီးနားကျေးရွာအပါအဝင်ရွာ6ရွာလောက်ကဒေသခံတွေဟာအဝိထေစားတောက်ကြီးအတွက်လိုအပ်တဲ့ရိတ်ခါတခုမှမယူနိုင်ပဲအလွတ်ထွက်ပြေးခဲ့ရတာကြောင့်နေထိုင်စားတောက်ကြီးတွေမှာအကျော့ကိုဒုက္ခရောက်ကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါရယ် စစ်ပေးဆောင်တွေစားတောက်ရေးအတွက်ကာကွယ်ရေးအဖွဲ့တွေကရိတ်ခါနဲ့ထမင်းဟင်းတွေချက်ပြုတ်ပေးပို့တာမျိုးတွေလုပ်နေပေမဲ့လို့စစ်ပေးတိတ်ချောင်ရတဲ့အရေးအတွက်များလွန်းတာကြောင့်အလုံးကိုတော့မထောက်ပံ့နိုင်သေးဘူးလို့ပြောပါတယ်။တချို့စစ်ပေးတိတ်ချောင်တွေကသူတွေဟာကာကွယ်ရေးတပ်ဖွဲ့တွေလက်လန်းမမီနိုင်တဲ့နေရာမျိုးတွေမှာရောက်နေကြတာမျိုးတွေလည်းရှိနေတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကရှာဖွေပြီးကူညီပေးနိုင်ဖို့အတွက်ဆောင်ရွက်နေကြတယ်လို့လည်းမလဲတိုက်နယ်တာဝန်ခံကပြောပါတယ်။ပစိကြီးကြီးရွာကိုစစ်ကောင်စီကအခုလိုလေကြောင်းကတိုက်ခတ်ခဲ့တဲ့အပေါ်မှာကုလသမဂ္ဂနဲ့ G7 စက်မှုထိပ်သီးနိုင်ငံတွေအပါအဝင်နိုင်ငံတကာတိုက်ဝဲကပြစ်တင်ရှုတ်ချခဲ့ကြပါတယ်။စစ်ကောင်စီပြောခွင့်ရကတော့အဲ့ဒီဒေသမှာ PDF အဖွဲ့တွေရှိနေတယ်ဆိုတာသတင်းရတဲ့အတွက်ဘုံကျဲတိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးချိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းထွန်းမှာတိတ်ဆုံးသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့စစ်ဘေးရောက်ဒုက္ခသည်တွေအရေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုးပြီးတော့ကျိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲထားပါတယ်ရှင်
။အေဒီလာ7ရက်နေ့ကလေကြောင်းကနေအပြင်းထန်တိုက်ခိုက်ခံခဲ့ရတဲ့စကိုင်းတိုင်းကံမလူမျိုးနယ်ပစီကြီးရွာတဲ့စစ်ကောင်စင်ရ200ကျော်နဲ့ဆက်ပြီးတော့ဝေရောက်နေမြေရှင်းလင်းရေးလုပ်ခဲ့တာကြောင့်စစ်ဆောင်တွေလည်းများလာနေရတာကိုမှတ်ခင်ဖြစ်ထွေးပြောပြခဲ့တာပါအခုလည်းစကိုင်းတိုင်းနဲ့မှာပဲကလေးမြို့တောင်ပိုင်းကစစ်ဆောင်တွေစားနေခါနဲ့အမိုးကအရေးပေါ်လိုအပ်နေတဲ့သတင်းပါစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ဘေးရှောင်3000ဝန်းကျင်လောက်ဟာနေထိုင်ရေးအတွက်အမိုးကတဲလေးတွေလိုအပ်နေတယ်လို့စားတောက်ရေးအတွက်ရိခါတွေလည်းလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်ဒီလူတွေဟာဧပြီလ9ရက်နေ့ကစကိုင်းမြို့တောင်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေထိတွေ့တိုက်ပွဲဖြစ်ခဲ့ကြသူတွေဖြစ်ပါတယ်ဒီကြောင်းအသေးစိတ်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကလေးမြို့ရဲ့တောင်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ကာကွယ်ရေးအဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဖြစ်နေတာကြောင့်နီးစပ်တဲ့ကျေးရွာ2ရွာကဒေသခံပြည်သူ3000ဝန်းကျင်လောက်ဟာတောတောင်တွေထဲမှာစစ်ဘေးတိမ်ရှောင်နေကြရပါတယ်။ဒီလိုမျိုးစစ်ဘေးရှောင်နေကြရတဲ့အတွက်သူတို့စားတောက်နေထိုင်ရေးအတွက်ရိတ်ခါနဲ့နေထိုင်မှုမိုးကတဲတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဖက်တာဝန်ခံကိုဂျပန်ကြီးကအခုလိုပြောပြပါတယ
်။ဒီက6ရင်းလောက်ကတိုက်ပွဲဖြစ်တယ်ပေါ့တောင်ပိုင်းမှာပေါ့နော်။တိုက်ပွဲဖြစ်ပါပြီအဲ့ငါရွာနေရွာပေါ့နော်။ဟုတ်တယ်ရွာနေရွာဆက်ဆောင်ရတယ်ပေါ့နော်။ဆက်ဆောင်ရေး3000ဝန်းကျင်လောက်ရှိတယ်။ဒီကဆန်းနိုင်ခါတော့ဒီကဆန်းနိုင်ခါနဲ့မိုးကပေါ့နော်။ဒီကအဲ့အဲ့တုံးကတော့ရေပေါ်လိုအပ်နေပေါ့နော်။ဆန်းနေတို့နေရာထိုင်ခဲ့စီရင်ပေးနိုင်ဖို့မိုးကတွေပေါ့။အဲ့ဒါရဒီကလိုရတာပေါ့။အစီအဝါပညာကတော့ဒီဘက်ကဒီသက်ဆိုင်ရာကျွန်တော်တို့ဒီအဖွဲ့ကြီးတွေကနေစီဝါဆက်ဆံမှုတော့ပြီးထားနိုင်သေးတယ်ပေါ့။နာမည်ခဏတော့ဆန်းနိုင်ခါနဲ့ဒီလိုချက်မိုးကတွေကတော့မပြီးထားနိုင်သေးဘူးဖြစ်ချင်းပေါ့နော်။မိုးကအရင်ကတော့ခဏပေါ့လို့ဒီပေါ့ဟိုကျွန်တော်ကများလေကောင်းနေတယ်ပေါ့နော်။များလေကောင်းနေတယ်အကြီးတက်ကတော့ကျွန်တော်တတ်မှတ်ကနည်းနည်းခတ်တယ်ပေါ့ဘာဖြစ်လို့ဆိုတော့ခုနကပြောလို့ဒီခုနကပြောဆိုတာကဟိုဟာစစ်ဆောင်ဦးရေကဒီချက်ပဲတိုးလာမလားဒီချက်ရွယ်ရွယ်ရောက်လာမလားဆိုတော့မပြရနိုင်ဘူးပေါ့နော်တိုက်ပွဲချင်းနေရမလို့ဟုတ်ကဲ့
ကလေးမျိုးနယ်တစ်ခုလုံးမှာစစ်ဘေးရှောင်ပြည်သူအရေးအတွက်က5000ဝန်းကျင်ရှိတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသခံတွဲဘက်တာဝန်ခံကပြောပါတယ်ကလေးဒေသကစစ်ဆောင်နေအတွက်အကူအညီလိုအပ်တာများပေမဲ့လုံလောက်အောင်လို့ထောက်ပံ့ကူညီပေးနိုင်တာမျိုးမရှိသေးဘူးလို့လည်းပြောပါတယ်
ဒီကဒီကလေးပြည်နယ်ကလေးဒေသအတွင်းကတော့ခုနကပြောလို့စစ်ဆောင်ကြီးစစ်ဆောင်နေလိုအပ်ချက်ကတော့တော်တော်ကြီးတယ်ပေါ့နော်တို့ရင်ဆိုင်နေရတဲ့စင်ကုန်မှုတွေခက်ခဲတဲ့အစားပေါ့နော်အများကြီးခက်ခဲကြုံရတယ်ပေါ့နော်ဒါပေမဲ့ခုနကပြောလို့ကျွန်တော်ထင်တယ်လို့အကူအညီမျိုးတိတ်ပြီးတော့ကျန်နေလည်းမရှိဘူးပေါ့နော်ဒီမှာလည်းကျွန်တော်တို့ပုံမှန်ပဲအလူခံနဲ့ပဲကျွန်တော်တို့ဆက်သွားရတယ်ပေါ့နော်အဲ့ပုံစံမျိုးအလူခံနဲ့ရတဲ့ဟာလေးအလူခံရတဲ့ဟာလေးကျွန်တော်တို့ပြန်ဖြန့်နေအဲ့လိုအလူခံလိုက်ပြန်ဖြန့်လိုက်အလူခံပြန်ဖြန့်လိုက်ပေါ့နော်အဲ့ပုံစံမျိုးလည်းကျွန်တော်တို့သွားပြစ်တယ်ပေါ့နော်ကျွန်တော်လိုအပ်ချက်ကတော့ခုနကပြောလို့ပြည့်စုံတယ်လို့မရှိပါဘူးဒါတော့ကျွန်တော်တကယ်လို့ပေါ့ဒါစစ်ပေးဆောင်စမ်းပေးဒီမှာစစ်ပေးဆောင်နေတဲ့ထုံးတယ်ပဲအတူတူပဲထင်ပါတယ်ပေါ့နော
်ကလေးဒေသကစစ်ပေးဆောင်နေအတွက်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကူညီထောက်ပံ့ပေးနေပါတယ်လို့စစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်ကလေးဒေသဟာစီရေးအရာတက်ကြွတဲ့ဒေသတစ်ခုဖြစ်နေပြီးဒေသခံတွေစစ်ဘေးရှောင်နေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုစစ်ကြောင်းထိုးလာတာတွေရှိတတ်တာကြောင့်စစ်ဘေးရှောင်နေအတွက်စစ်ရှောင်စခန်းအတီတကြမလုံနိုင်ကြဘဲတောတောင်တွေထဲမှာပဲစစ်ဘေးရှောင်နေကြရတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကိုဂျပန်ကြီးကပြောပြပါတယ
်ဒီနေရာမှာစစ်ဆောင်နေရတယ်ဗျာစစ်ဆောင်နေရတယ်အဲ့မှာဒီစစ်ကောင်စီကနေပြီးတော့မှခုနကပြောလို့ဟိုဒီညမှာဟိုစစ်ဆောင် sorry စစ်ပစ်ဆောင်ကြီးကစစ်ပစ်ဆောင်ပြည်သူကဒီညမှာစစ်ဆောင်နေရတာပေါ့ဥမာပေါ့နော်အဲ့အဲ့ဒီစစ်ဆောင်ကြီးရဲ့နေရာဦးမှာလေစစ်ကောင်စီကလာပြီးလာပြီးမှစစ်တောင်းလာထိုးရယ်ဆိုရင်ခုနကပြောလို့ဒီဘက်ကဒီဟောပေါ့တက်ဆိုင်အဖွဲ့ကြီးကနေပြီးတော့မှခုနကပြောလို့ဒီတော်လေးတစ်ခွဲကြီးကနေသူတို့နေရာရှေ့ပြီးရတယ်အဲ့လိုကအရှိရယ်ပေါ့အဲ့လိုခုနကပြောတနေရာတည်းမှာအဲ့လိုဘယ်လိုခေါ်မလို့နေရာအတိအက
စစ်တပ်ရဲ့နေမြေရှင်လျေထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာဥယျာဉ်ဆွန်ခွာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်အရေးအတွက်ကတနေ့ထက်တနေ့ပိုပြီးတော့မှတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တီဒေတာကဂျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်ကောင်စီဘက်ကဆွဆွဲပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ဂျေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ဂျေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီဂျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်တွေအဖြစ်နဲ့လက်နက်တပ်ဆင်ပေးနေတာတွေလည်းရှိခဲ့ပါတယ်ရှင်။
စီအနာတိုင်ပြီးတဖြည်းဖြည်းပြင်းထန်လာနေတဲ့ပြည်ပခါတွေစစ်ပွဲတွေကြောင့်စကိုင်းတိုင်းကတာမြို့တောင်ပိုင်းကစစ်ပွဲရှောင်ရသူတောင်ငန်းတွင်နဲ့ချီစားနေခါနဲ့အမိုးကာတွေအရေးပေါ်အကြီးကျယ်လိုအပ်နေတာကိုမှတ်စုမှုပြောပြခဲ့တာပါ။အခုလဲဒီတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပဲပြည်ပမှာသွားရောက်အလုပ်လုပ်ကင်နေတဲ့စကိုင်းဒေသခံတွေရဲ့မိသားစုဝင်တချို့ဖမ်းဆီးစစ်ဆေးခံရန မှာသွားရောက်လှုပ်လှုပ်ကင်နေကြတဲ့စကိုင်းတိုင်းဒေသခံတွေရဲ့မိသားစုဝင်တွေကိုစစ်ကောင်စီကမြန်မာနိုင်ငံထဲမှာဖမ်းဆီးတာတွေစစ်ဆေးတာတွေလုပ်နေကြောင်းအလို့သမားရဲ့အဖွဲ့အစည်းတချို့က VOA ကိုပြောပြပါတယ်။ဒါရင်မကပဲနိုင်ငံရေးနဲ့ညီဆွတ်မှုရှိတယ်လို့တန်လျာရှိခံရတဲ့ဒီပြည်ပရောက်လှုပ်လှုပ်ကင်နေတဲ့မြန်မာနိုင်ငံသားတချို့ဟာထိုင်းနဲ့မလေးရှားမှာသူတို့ရဲ့နိုင်ငံကူးလက်မှတ်တွေသက်တမ်းကုန်ချိန်မှာသက်တမ်းတူဖို့ပါဝင်နောက်ပိုင်းအကျိုးဆက်အနေနဲ့အလုပ်ရဖို့အထီတောင်အလုပ်ရှင်တွေကအလုပ်မပေးဘဲအခက်အခဲတွေကြုံလာနေရပါတယ်။ဒီကြောင့်လည်းပတ်သက်ပြီးရန်ကုန်ကပြေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနဲ့မလေးရှားနိုင်ငံတို့ကိုရောက်ပြီးနိုင်ငံရေးလှုပ်ရှားမှုကြောင့်အာယုံဆက်ခံရသူတွေအထူးသဖြင့်သခိုင်းတိုင်းမှတ်ပုံတွေနံပါတ်5မြင်းဆောင်ကင်ဆောင်ထားသူတွေရဲ့မိသားစုဝင်တွေကိုစစ်ကောင်စီကပြစ်မှတ်ထားဖိနှိပ်မှုတွေလှုပ်လာနေပါတယ်။ဒီလိုအခြေအနေမှာသခိုင်းတိုင်းကမိသားစုဝင်တွေဖမ်းဆီးခံရတာမျိုးတွေကြုံနေရကြောင်းမလေးရှားမြန်မာရွှေ့ပြောင်းလုပ်သားများကော်မတီရဲ့ဥက္ကဋ္ဌဒေါ်သူစာမောင်ကပြောပါတယ်အထူးသဖြင့်မလေးရှားမြန်မာတန်ရုံမှာပတ်စပို့တက်တန်းလာတိုးတဲ့သခိုင်းတိုင်းဒေသခံတွေကိုလာနဲ့ချီဆိုင်းငံ့ထားပြီးအဲ့ဒီကာလမှာပြည်တွင်းကမိသားစုတွေကိုစစ်ကောင်စီကမေးမြန်းစစ်ဆေးနေတာပါ
ဒီမှာပတ်စပို့တက်တန်းတိုးထားပြီး appointment ရထားတဲ့ကလေးရဲ့မိသားစုတွေကိုနောက်ကနေပြီးတော့ဗောနော်သူတို့ဝင်ရောက်ပြီးတော့ဒီကလေးကမလေးရှားမှာလုံလုံနေတာဟုတ်ပါသလားသူကိုဖုန်းခေါ်ပေးပါဖုန်းခေါ်တဲ့ခါမှာဗီဒီယိုကောလေးခေါ်ပေးပါမျက်နှာကြည့်ပြီးတော့စစ်ဆေးခြင်းလိုပါဒီလူဟုတ်တယ်မဟုတ်ဘူးပြီးတော့အကောင့်နေယူသွားကြတယ်တရက်နှစ်ရက်လောက်စစ်ပြီးတဲ့အခါကျတော့မှအဲဘယ်ချက်ဘယ်ချက်ဘလူကတော့ဗာနဲ့ညှိတယ်ဆိုပြီးတော့အဲ့ဒါအဲတူကတော့အဖေကိုဖမ်းသွားတယ်ပေါ့နော်နောက်ထပ်တူကတော့တွေ့တဲ့ဆွေမျိုးသားချင်းပေါ့နော်အဲ့ညီမတို့အကိုတို့အဲ့လိုမျိုးကြီးဖမ်းသွားတာပေါ့
ဒီလိုစစ်စေးမေးမြန်းခံရတဲ့မိသားစုတွေအများပြရှိနေကြောင်းသူကပြောပါတယ်။ထိုင်းနိုင်ငံမှာလည်းတိတိတသားရှိတဲ့နိုင်ငံလှုပ်ရှားသူတွေရဲ့နေအိမ်ကမိသားစုဝင်တွေကိုစစ်ကောင်စီဘက်ကဆက်သွယ်မေးမြန်းတာတွေရှိနေတာပါ။တချို့ကတော့နေရက်ကိုခတ္တပြန်တဲ့အချိန်မှာဖမ်းဆီးခံကြရပါတယ်။ထိုင်းနိုင်ငံရခိုင်အလုတ်သမားများအဖွဲ့ AWO ရဲ့တာဝန်ခံဦးနိုင်အောင်အောင်ကဗီဒီယိုကိုပြောပါတယ
်။မြို့ရင်ငါမိသားစုတွေကိုလည်းဆက်သွယ်ကြည့်မေးကြည့်ဖို့အဲ့လိုပုံစံမျိုးတွေကတုတ်တဲ့ပုံစံတွေရှိတယ်။တချို့ကအဲ့ဒီအချက်လက်တွေရတဲ့အခါကျတော့ကတနာတွေဖြစ်တာပေါ့ဒီကဒီဖက်မှာကြတော့ဒီပြေတို့ပြန်တဲ့ခါတော့နည်းနည်းကျုံရတာလေလို့တွေ့ရတယ်ဒီမှာကျုံရတဲ့ခါမှာဖုန်းတွေကိုစိတ်ဆေးတာလို့ဖုန်းတွေမှာစိတ်ဆေးလို့တီးပြီးဆိုလို့ရှိဖန်ဆီးလိုက်တာမျိုးလို့အဲ့လိုထိုင်းနိုင်ငံကနေပြီးတော့ကိုမြန်မာနိုင်ငံပြန်တဲ့ခါမှာဒါတွေကိုလို့ပြုံများများကျုံရတယ်ဒီတန်းတွေလေးတွေကျွန်တော်တို့အလုတ်သမားတို့ကူကြတာတော်တော်ပြရတယ်ပေါ့နော
်ထိုင်းနိုင်ငံမှာတော့အခုနောက်ပိုင်းမှာမြန်မာလူမျိုးအမျိုးသားတွေကိုအလုတ်ရှင်ကအလုတ်မခန့်ပဲရှောင်ကြီးလာတာတွေ့ရကြောင်းအလုတ်သမားအဖွဲ့အချို့ကဗီဒီယိုကိုပြောပါတယ်အထူးသဖြင့်သခိုင်းတိုင်းမှတ်ပုံတွေကန်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေဟာပတ်စပို့သက်တမ်းတိုးတာမှာအခက်ခဲတွေအများကြုံနေရတာကြောင်းထိုင်းအလုတ်ရှင်တွေကလည်းအလုတ်မခန့်ခြင်းကြတာပါနိုင်ငံရေးပတ်သက်မှုရှိတယ်လို့ယူဆရင်မြန်မာတန်ယုံကပတ်စပို့လုံးဝထုတ်မပေးတော့တဲ့အခြေအနေမျိုးလည်းအခုတွေ့ကြုံနေရကြောင်းထိုင်းကမြန်မာအလုတ်သမားအဖွဲ့တချို့က VOA ကိုပြောပါတယ်မလေးရှားမှာတော့မြန်မာတန်ယုံရဲ့ဖိနှိပ်မှုတွေကြောင့်ပြည်တွင်းကလာသူတွေကိုအကာအကွယ်ပေးဖို့အရက်ဖက်အဖွဲ့တချို့ကအစီအစဉ်တွေလှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းမှာပြည်ပကိုသွားအလုပ်လုပ်နေကြတဲ့စကိုင်းဒေသခံတွေရဲ့မိသားစုဝင်တချို့နိုင်ငံတဲဖန်စီစစ်စစ်ခံနေရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့အာနာသိမ့်ပြီးတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေစာနာမှုရောဖိအားပါပိုးရလာတဲ့တဲ့တင်မှာစစ်တပ်ကအနာသိမ်းတာကိုဆန့်ကျင်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေနဲ့အတူတိုင်းဒေသလူမျိုးစုတွေရဲ့လွတ်လပ်ရေးတိုက်ပွဲတွေကိုအများကပိုအာယုံစိုက်လာပြီးစာနာနားလည်မှုတွေပိုရလာတယ်လို့ရှမ်းပြည်နယ်အတွင်းအခြေစိုက်တဲ့ TNLA တောင်ပလောင်ဖွဲ့အဆင့်မြင့်တာဝန်ရှိသူတို့ကပြောပါတယ်။ဒ ီလာပိုင်းတွေအတွင်းစစ်တပ်ဘက်ကထိုးစစ်ဆင်တာတွေပို့ပြီးချဉ်းကပ်ရင်ဆိုင်နေရတယ်လို့အင်းဒီချင်းတရုတ်နိုင်ငံဘက်ကမြန်မာစစ်တပ်နဲ့အပြည့်ရဖို့စစ်ဆက်ဆွေးနွေးဖို့ဖိအားပေးတာတွေလည်းတိုးပြီးရင်ဆိုင်နေရတယ်လို့ပြောပါတယ် AFP သတင်းတပုတ်ကိုမအေးတန်နာကျော်ကပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်နန်းစံမြို့ရဲမှာအခြေစိုက်တဲ့တအန်းပလန်တပ်ဖွဲ့ TNL လွတ်မြောက်ရေးတိုက်ပွဲတွေဆင်နွှဲခဲ့တာပြီးခဲ့တဲ့ဇန်နဝါရီလကအနှစ်60ရှိလာပါပြီ။ဒါမို့လေဒီလွတ်မြောက်ရေးတိုက်ပွဲဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လူထုလှုပ်ရှားမှုလက်နက်ကင်လှုပ်ရှားမှုတွေကြောင့်မှအများကပိုပြီးတော့အာရုံစိုက်လာခဲ့ပါရဲ့။မကြသေးခင်လပိုင်းတွေတွင်မြန်မာစစ်တပ်နဲ့ TNL အဖွဲ့အစည်းတိုက်ပွဲသတင်းတွေလည်းခက်ဆစ်ဆစ်ထွက်လာခဲ့ပါရဲ့။တန်းပလောင်တပ်ဖွဲ့ TNL ရဲ့နိုင်ငံရေးဦးဆောင်အဖွဲ့ PSLF ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးအထွေထွေအတွင်းရေးမှူးချုပ်ဗိုလ်မှူးချုပ်တဖုံးကျော်ကအခုလိုပြောပါရင
်ကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အဓိကရတာကလူထုရဲ့စာနာနားလည်ထောက်ခံမှုနော်တန်လဲကြီးအပေါ်မှာပို့ပြီးသဘောပေါက်လာတယ်ခဏကျွန်တော်ပြောသလိုဟိုကျွန်တော်တို့လူမျိုးတွေကျွန်တော်လူငယ်တွေအဲ့လိုမြို့ထဲမှာရှိနေတဲ့လူတွေပညာတက်တယ်လို့တစုံတရာပြောလို့ရတယ်လို့တက်တယ်အများကြီးပြန်ဝင်လာတယ်တော်လိုင်းလုပ်ငန်းတွေလာပြီးတော့ပူပေါင်းလက်ထမ်းဆောင်တယ်ဒါတွေကကျွန်တော်တို့တကယ်ကိုအမျက်တွေပြောလို့ရတယ်ဒီတမင်နဲ့အတွင်းထဲမှာလည်းကျွန်တော်လူဦးရေရအတွက်မဆိုရင်လည်းကျွန်တော်အမြင်များကျွန်တော်တော်တော်များများကျွန်တော်တို့စူဆောင်းနိုင်တယ်လေ့ကျင့်ပေးနိုင်တယ်ကျွန်တော်တို့ရဲ့တတ်မဟာခွန်းတစ်ခုကိုဟိုကျွန်တော်တို့အင်အားတွေတော်တော်လေးကိုဟိုပြပြမိမိကျွန်တော်တို့ဟိုဖြည့်သွင်းနိုင်တယ
်ဆရာနာတိမ်ပြီးတော့မြို့ော်နေရာနဲ့ပေါ်ခဲ့တဲ့စန့်ကျင်ရေလူထုလှုပ်ရှားမှုတွေတပိတ်တိုက်ပွဲတွေထဲမှာနေဆက်မှာရှိတဲ့ TNL တပ်ဖွဲ့ဝင်တွေပါဝင်မှုအခွင့်အရေးတော့မရှိခဲ့ပါဘူးဒါမဲ့လည်းဆရာနာတိမ်တာကိုစန့်ကျင်နေတဲ့လူငယ်တွေကျောင်းသားတွေနဲ့အတူစိတ်သက်အတူတူရှိနေခဲ့ပါတယ်လို့ TNL တပ်ဖွဲ့ဝင်တူဖြစ်တဲ့မိုင်းနိုင်အောင်ကြာကပြောပါတယ
်ဖီလီပါဆန်တို့ကျွန်တော်တို့ရင်ထဲမှာတော့အာနာတိမ်ပြီးတဲ့ချိန်မှာကျွန်တော်တို့ကတော့တော်လည်းမပေါ့တနည်းနည်းဖြစ်ကျွန်တော်တို့ကတော့ဒါကျွန်တော်တို့ဒီသားမှာကျွန်တော်တို့မျိုးတက်ပြီးဆန္ဒမပြနိုင်ဘူးကျွန်တော်တို့ကမလုံနိုင်မတော်လည်နိုင်ဘူးဆိုပေမဲ့လည်းကျွန်တော်တို့တက်နိုင်တဲ့တစ်ဖက်တစ်နေရာတထောင်အနေနဲ့ကူညီမယ်ဆိုတဲ့စိတ်ဓာတ်နဲ့ပေါ့အဲ့လိုမျိုးပုံစံမျိုးဖြစ်လာ
တာ TNL တန်းပလောင်တက်ဖွဲ့ဟာမြန်မာစစ်တပ်ကိုလက်နက်ကင်တိုက်နေတဲ့ PDF ဒေသခံကာကွယ်ရေးတပ်တွေကိုထောက်ပံ့တာတင်းနှံပေးတာတွေရှိသလို NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တော်လည်ရေးမိတ်ဖက်အနေနဲ့လက်တွဲဆောင်ရွက်တာတွေလည်းရှိတယ်လို့ဘုံဘူးချုပ်တာဖုံးကျော်ကပြောပါတယ်။ဒီလိုမျိုးဒီမိုကရေစီလှုပ်ရှားမှုတွေကိုထောက်ခံအားပေးလာတာနဲ့အမျှစစ်တပ်ရဲ့ထိုးစစ်တွေလည်းပိုပြီးတော့ရင်ဆိုင်လာခဲ့ရပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေလေးချောင်းကထိုးစစ်စင်တာတွေလည်းပိုပြီးတော့တိုးပြီးတော့လှုပ်လာခဲ့ပါတယ်။အထူးသဖြင့်အိန္ဒိယတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေတိုးလာခဲ့တယ်လို့ဘုံဘူးချုပ်တဖုံးကျော်ကပြောပါတယ်
။တရုတ်ရဲ့လေတံကလည်းပြောင်းလာတယ်။အရင်တော့ဟိုကျွန်တော်တို့2022တုန်းကကျွန်တော်တို့ဖိအားပေးတာတိတ်မရှိတဲ့ဒီတရုတ်အစိုးရဒီ2023မှာဒီအခုအထူးကိုယ်စားလှယ်အစ်စ်ပြောင်းလာပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကဟိုဒီတိုက်ပွဲတွေမဖြစ်ဘူးနော်အပိကရဲ့စီလှုပ်ဖို့စားတဲ့ဖြစ်ဒီဒေတာဖုံဖြူကြီးတွေစီပေါ်ကြီးတွေလှုပ်နိုင်ဖို့အဲ့လိုဖျားပေးတဲ့ဟာတွေတော့အများကြီးပြန်ဆလာပါတယ
်စစ်ကောင်စီဘက်ကလေချောင်းကနေတိုက်ခိုက်တာနန်းစံအခြေဆိုင်စစ်ကောင်စီတပ်စခန်းကလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေကြောင့်မှဘေးလွတ်ရာထွက်ပြေးရတဲ့ဒေသခံရွာသားတွေလည်းပိုပြီးများလာတယ်လို့ဘုံဘူးချုပ်တာဖုံးကျော်ကပြောပါတယ်လုံချုံရေးအရာသတိနဲ့နေဖို့အမြဲတက်လှန်ထားရတယ်လို့ဆိုပါတယ်
တို့တက်ဒီကူလေကျွန်တော်လူထုနဲ့အတန်းနိုင်ဆုံးဝေးတဲ့နေရာမှာကျွန်တော်နေတယ်ရွာတွေနဲ့နည်းနည်းဝေးတဲ့နေရာမှာကျွန်တော်နေတယ်အဲဒါပေမဲ့မတက်နိုင်လို့ဒီလိုတိုက်ပွဲတွေဖြစ်ခဲ့မယ်ဆိုရင်တော့လူထုတွေနစ်နာမှုဟိုအ ਨੇ ဆုံးဖြစ်အောင်တော့လူထုတွေကိုလည်းကျွန်တော်ဒီလိုဘုံခိုးခြင်းတွေကတို့ချင်းတွေလှုပ်ဖို့ကျွန်တော်တို့ဟိုဆော်ထားတယ
်တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ရဲမှာ TNL တန်းပလောင်ဖွဲ့ဟာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုတခြားအဖြစ်ရက်စဲထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့လည်းမျက်ခြေမပြတ်ဖက်နဲ့ဆွေးနွေးမှုတွေရှိနေပါတယ်။ပြီးခဲ့တဲ့မလအတွင်းကပဲမြောက်ပိုင်းလက်နက်ကိုင် FPNCC ခုနှစ်ဖွဲ့ဟာဝါထာနာချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာတွေ့ဆုံခဲ့သလိုတရုတ်နိုင်ငံကအထူးတန်တမန်နဲ့ UN ပြည်နယ်ကွန်မင်းမြို့မှာတွေ့ဆုံဖို့စီစဉ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအပြည့်ခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ဆိုရင်မြန်မာစစ်တပ်အနေနဲ့ပထမဆုံးတိုင်းဒေသတွေမှာထိုးစစ်ရပ်တန့်ဖို့လိုတယ်လို့တန်းပလောင်အဖွဲ့ကပြောထားပါတယ်ရှင
်အာနာသိမ့်ပြီးတိုင်းနာလက်နက်ကင်တပ်တွေစာနာမှုရောဖိအားပါပို့ရလာတာကိုမအေးသနာကျော်ပြောပြခဲ့တာပါအခုလိုဗိုလ်ရုညရဲ့သတင်းပြပုချက်တွေအပြီးမှာတော့ဥကျော်စန်တာရဲ့ အဒီတာနဲ့ဆွနေကန်အပါဝင်အပတ်စဉ်ဗိုလ်ရုညအစီအစဉ်တွေကိုနားဆင်ဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်
ပြည်ဦးအမေရိကန်တန်ရဲ့ဒီဗိုလ်ရုညအစီအစဉ်လေးကိုဆက်ပြောပြနေပါတယ်။မကြာခင်ထုတ်လင်းပေးမဲ့အစီအစဉ်ဒီမှာတော့ဗိုလ်ရုညတိုင်းပြောပြနေကြဦးကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်ဒေါက်တာသန့်စော်ရဲ့လူထုနဲ့ချမ်းမာရေနောက်ကိုရနိုင်ရဲ့အာကစားခဏအပတ်စဉ်အစီအစဉ်လေးကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ဦးကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်ပါပြည်လည်မှုပိုလှမ်းကွာဝေးသွားတဲ့အကြောင်းကိုသုံးသပ်ထားပါတယ်။ကမ်းမလူမျိုးနဲ့လေချောင်းတိုက်ခိုက်မှုကြောင့်ပိုမိုအလှမ်းဝေးသွားတဲ့မြမပဋိပက္ခပြည်လည်ရေးကိုနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်အင်ဒိုနီးရှားဥဆောင်တဲ့အာဆီယံကကင်တွယ်နိုင်ပါဦးမလားအခုတပတ်ဆွေးနွေးကမှာမတ်မြသစင်အောင်ကဥကျော်စန္ဒာကိုမြေမြန်ဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဥကျော်စန္ဒာ
မင်္ဂလာပါမင်္ဂလာနှစ်သက်ပါများ
ရှင်မြန်မာနိုင်ငံရေးပဋိပက္ခအခြေအနေတွေကပို့ပြီးတော့ပြည်လဲဖို့အတွက်ကိုပို့ပြီးတော့အလံဝေးလာတယ်ခက်ခဲလာတယ်လို့မြင်ပါတယ်ဒီနောက်ဆုံးစကိုင်းတိုင်းကမ်ဘလူးကဒီပစီကြီးဖြစ်စင်ပေါ့နော်ဒီဖြစ်စင်မှာဆိုရင်လဲဒီလိုမျိုးအလားတူဖြစ်စင်နေရလဲအရှိမဖြစ်ခဲ့ဘူးတာလဲရှိပါတယ်ဒီတော့ဒီလိုအခြေအနေတွေကမြန်မာနိုင်ငံရေးမှာပဋိပက္ခတွေကိုပြည်လဲအောင်လို့ပို့ပြီးတော့ဟိုခက်ခဲသွားစေတယ်ထင်ပါလားဆရာ
ပို့ပြီးခက်ခဲသွားစေဆိုတာမှန်ပါတယ်တကယ်တော့စစ်ကောင်စီတက်လာကြတဲ့ကပြည်ပခန့်ဆက်လာခဲ့တာပြည်လဲသွားမဲ့အလားအလားဘယ်ချိန်မှမပေါ်ခဲ့ပါဘူးနှစ်နှစ်ကျော်လာခဲ့ပြီဖြစ်ပါတယ်ဒါလည်းဘာကြောင့်လဲဆိုတော့စစ်တပ်ကဒီနေ့ချိန်ထဲမှာဆုံးဖြတ်လိုက်တာမဟုတ်ဘူးမြန်မာနိုင်ငံမှာနှစ်ပေါင်း၁၀ဆနှစ်ပေါင်းများစွာအုပ်စုလာတဲ့စစ်တပ်ကသူတို့ဒီသာတင်အဓိကနေရာယူမယ်ဆိုတဲ့စိတ်ဓာတ်နဲ့သူတို့အုပ်ချုပ်လာခဲ့တာဖြစ်ပါတယ်ဆိုတော့88နောက်ပိုင်းမှာသူတို့ထင်သူလို့မရတော့ဘူးနည်းနည်းတော့အရှော့တင်းလောက်ရမယ်ဆိုတာသိလာတဲ့အတွက်ကြောင့်2008ဖွဲ့စည်းပုံဥပဒေကိုဆွဲပြီးတော့အတက်နိုင်ဆုံးအစွမ်းကုန်လိုက်ပြောတဲ့အနေနဲ့ပေးခဲ့တာပဲအဲ့ဒီမှာပေးထားတဲ့အခွင့်အရေး bottom line ပဲဒီဟာထက်တော့သူတို့ရှော့မပေးနိုင်ဘူးဆိုတဲ့သဘောအစကတည်းကရှိရတဲ့စစ်တပ်မှာအဲ့ဒါကြောင့်လည်းပဲအခု2020ရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်လာတော့အဲ့ဒီဟာတဲ့ပူပြီးယူဖို့ NLD ကကြိုးစားလာတယ်ဒါကိုစစ်တပ်ကအထူးစိုးရိမ်တဲ့အတွက်ကြောင့်သိနေကြဖြစ်ပါတယ်ဆိုတော့အစကတည်းကသူတို့ဟာပြည်လဲအောင်လုပ်ဖို့ဆိုတဲ့သဘောထားမရှိပါဘူးဆိုတော့အခုခါမှာပူပြီးတော့နှိကုတ်မှုတွေပိုလှုပ်လာတယ်ညစဉ်ပြောသလိုပဲဖြစ်ရတဲ့အစဉ်စဉ်ကြီးဟိုចောင်းသားတွေကိုနိုင်ငံတကြွသူတွေကိုစီရင်ပေးခဲ့တာကစပြီးတော့ဖြစ်လာတဲ့ဆိုတော့အခုဆိုပို့ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတဲ့သူတို့ကဒီဟာကိုထဲမတွေ့ပါဘူးသူတို့လူရင်းအောင်ရအောင်လုပ်နေရလို့ပဲထင်ပါတယ
်အဲ့တော့မြန်မာနိုင်ငံရဲ့အခြေအနေကကြရှုံးနိုင်ငံတစ်ခုပေါ့နော် fail state တစ်ခုဖြစ်ဖို့အတွက်ဥတည်နေပါသလားနိုင်ငံတစ်ခုကိုပေါ့ကြရှုံးနိုင်ငံဖြစ်စေဖို့အတွက်အချက်တွေကဘယ်လိုချက်တွေပါလဲဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့နှိုင်းရှင်ပြီးတော့သုံးသပ်ပေးပါဦး
ဟုတ်ကဲ့ field state ကိုတော့ပညာရှင်တွေကအမျိုးမျိုးအတိတ်ပဲဖွင့်ကြပါတယ်တကယ်တော့ field state ကလူရင်းကတော့တိုင်းပြည်ကိုမထင်းချုံနိုင်တော့ဘူးတိုင်းပြည်ရဲ့နယ်နိမိတ်ကိုသူတို့မကာကွယ်နိုင်တော့ဘူးပြည်သူလူထုကိုအကာအကွယ်မပေးနိုင်တော့ဘူးစစ်ပွဲရဲ့နိုင်ငံရေးအဖက်ဖက်ကချွတ်ချုံကြလာတယ်ဒုတိယပြင်ပြန်တိုင်းပြည်ပြိုကွဲတော့မယ်ပြိုကွဲတဲ့အချိန်ရောက်တာ field state လို့ခေါ်တာပေါ့လေသို့တော်လည်းပဲမြန်မာနိုင်ငံကိုတော့လူတွေက field state ရောက်ပြီလို့တော့မပြောကြသေးပါဘူး field state ဖြစ်လာမလားဆိုရယ်ဆိုရင်ပုံစံနဲ့သာပညာရှင်တွေရေးရပါတယ်မြန်မာနိုင်ငံရဲ့အခြေအနေကိုအမှန်ဆုံးသုံးသပ်ရတာ fragile state တိတ်ပြီးတော့ခနောခနဲ့ဖြစ်နေပြီဆိုရယ်နိုင်ငံမျိုးအဖြစ်မှာစဉ်းမှာသွင်းကြပါတယ်အဲ fragile state တချို့နိုင်ငံတွေစဉ်းမှာကြည့်လိုက်မယ်ဆိုမှယီမင်တို့ဒါ field state ဖြစ်ခဲ့တဲ့နောက်ဆိုမာလီယာရောစသဖြင့်ပေါ့လေဆီးရီးယားရောအဲ့လိုနိုင်ငံတွေရဲ့စဉ်းမှာသူတို့ fragile state list တို့ပြထားဆိုတော့အရှတ်တိုက်ကတော့အာဖဂန်နစ္စတန်နဲ့မြန်မာနှစ်နိုင်ငံပါနေတာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေမကောင်းတဲ့အခြေအနေပါသို့သော်လည်းပဲ field state ဖြစ်တယ်ဆိုတာလည်းကောင်းတာမဟုတ်ဘူး field state ဖြစ်ရင်တိုင်းပြည်ဖြူဖြဲဖြစ်သွားရင်ဘယ်သူကပြန်ပြီးစူးစိမလဲအခုတွန်းထန်နေရတဲ့ခုခံကြီးအင်အားစုတွေကဘယ်သူကတူတောက်တဲ့ကောင်းဆောင်ပြီးတော့သူတွေဖြစ်နေလို့သိခိုင်းတဲ့ခိစ္စပါဆိုတော့ field state ဖြစ်ရင်တော့တိုင်းပြည်အခြေအနေပိုပြီးစိုးစဲစူးစမ်းမယ်လို့သာကျွန်တော်ကတော့စဉ်းစားမိပါတယ်များ
ဒီနောက်ဆုံးလက်တလောပစီကြီးရွာဖြစ်စင်မှာပေါ့နော်နိုင်ငံတကာပြင်းပြင်းထန်ထန်တုံ့ပြန်တာကိုတွေ့ပါတယ်အဲ့တော့ဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအနေနဲ့ကဒီပေါ်မှာဘယ်လောက်ထိထဲထဲဝင်ဝင်ပါဝင်လာနိုင်မှာလဲနောက်အိန္ဒိယနိုင်ငံတွေပေါ်ဆရာဥပမာတရုတ်တို့အိန္ဒိယတို့သူတို့ကောဘယ်လောက်ထိဝင်ပြီးတော့ဟိုဆေးဆက်ပေးတဲ့နေရာမှာပါဝင်လာနိုင်တယ်လို့ထင်ပါလဲ
ဟုတ်ကဲ့အဓိကကတော့အင်ဒိုနီးရှား အခုသာဖြစ်နေအာဆီယံပေါ့လေအင်ဒိုနီးရှားစကြတဲ့ကဖြစ်အောင်လုပ်မယ်ဆိုပြီးတော့သူတို့ပိုင်းဖြတ်ပြီးတော့လုပ်လာတဲ့အချိန်မှာအခုအချိန်နေစိတ်ဆိုးလာတော့သူတို့ကဒီဟာကိုမလုပ်မဖြစ်အချိန်နေလေရောက်လာပြီဖြစ်ပါတယ်တခုကောင်းတာကအင်ဒိုနီးရှားကတော့ဘယ်ပေါင်းစုံနဲ့ဆွေးနွေးနေတယ်ဆိုတော့အဲစစ်ကောင်စီဘက်နဲ့လည်းသူတို့ထိတွေ့ဆွေးနွေးမှုစီမံသေးကြပါတယ်ဘယ်ပေါင်းစုံနဲ့ဆွေးနွေးနေတယ်သက်ဆိုင်သူအောင်နဲ့ဆွေးနွေးနေတယ်ဒါအပြင်နိုင်ငံတကာအဆိုင်အဟအာဆီယံတစ်ခုရဲ့အလုပ်မှမဟုတ်ဖက်နဲ့အင်ဒိချင်းကုနာများချင်းပြောတရုတ်တို့ဂျပန်တောင်ကိုရီးယားသူတို့ကထက်လာတယ်အဲ့ဒါသိအားရစရာကောင်းတယ်လို့ကျွန်တော်ထင်တယ်တရုတ်ကတော့မြန်မာနိုင်ငံပေါ်မှာထွန်းမှုအများဆုံးရှိနိုင်ပေမဲ့လည်းနာမည်ပြတ်တယ်လို့ပြောရမလားလူတချို့ကသူရဲ့လုပ်ငန်းမသိမကြိုက်ကြတဲ့ဟာတွေရှိတယ်ဆိုတော့ဂျပန်တို့တောင်ကိုရီးယားတော့ပို့ပြီးတော့ဆန်းရှင်းတဲ့လက်ပေါ်လေသူတို့ကတော့သူရဲ့ဟာသူတို့အကျိုးအတွက်တော့လုပ်တာတော့သိကြမှာပေါ့လေဒါပေမဲ့လည်းသူတို့ကိုပို့ပြီးတော့အားထားစရာဖြစ်လာမယ်သူတို့တကယ်ထိတိယောက်လုပ်လာမယ်ဆိုရင်ဥပမာဂျပန်ကြည့်မယ်ဆိုရင်ရခိုင်မှာအေးနဲ့ဒီစားမှာလည်းသူကဘယ်ဒီဘက်စစ်စပ်ပြီးခဲ့တာတွေးရပါတယ်ဆိုတော့အဲ့လိုကြေကြေပြန့်ပြန့်လို့ရတာဟာအလားအလာကောင်းတယ်လို့ထင်ပါတယ်ဘယ်တော့ဖြစ်လာမလဲတော့မသိဘူးခေါ်လေအဲ့ဒါတော့မျှော်လင့်ရတာပေါ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်မဲ့သက်တမ်းကလည်းသိကြကြတော့မကြံတော့ဘူးခေါ်လေအများဆုံးဖြစ်ပါစေလို့ပဲမျှော်လင့်ရမှာဖြစ်ပါတယ်အဲ့ဒါလည်းပဲ
နောက်တစ်ခုကတော့ဒီ Burma Act ဥပဒေမူကြမ်းမှာဒီဥပဒေမူကြမ်းမှာဒီမြန်မာနိုင်ငံကိုလူသေးစေတဲ့လက်နက်မဟုတ်တဲ့အကူအညီတွေကိုပေးမယ်ဆိုတဲ့အချက်လည်းပါပါတယ်အဗီဝင်းနဲ့မေးမြန်းခန်းတစ်ခုမှာ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကနေပြီးတော့တို့လေချောင်းရံကာကွယ်ရေးစနစ်လူမျိုးအကာအကွယ်ပေါ့အဲ့ဒါတွေကိုတောင်းဆိုမယ်လို့ပေါ့နိုင်ငံတကာကိုတောင်းဆိုမယ်လို့လည်းပြောထားတာတွေ့ပါတယ်ဒီတော့ဒီဟာဘယ်လောက်ထိအောင်မြင်နိုင်လဲ
အဲ့ဒီကုနာပြောတဲ့ဦးအောင်မျိုးမင်းတို့ပြောတဲ့ဟာတောင်းဆိုနိုင်တယ်အဲ့ဒီအကူအညီလည်းရလဲရနိုင်တယ်သူကကာကွယ်တဲ့လက်နက်သာဖြစ်တယ်ပေါ့လေ defensive သာဖြစ်တဲ့လူကာကွယ်ဖို့အတွက်အဲ့လေချောင်းရံကာကွယ်ရေးအချက်ပြဒါရောဘာလို့ကောက်ွယ်တော့အဲ့ဒါလွတ်ပါတယ်လူစီစီလက်နဲ့မဟုတ်ပါဘူးတကယ်လည်းပဲပြည်သူလူကိုကောက်ွယ်ပြီးဆိုတာသိလွတ်ပါတယ်အဲ့ဒီဟာတဲ့လွဲပြီးတော့သူတို့လည်းပဲပါမပူပူမူမူလက်နဲ့ပြင်းထန်တဲ့အစင်တော်သူတို့ရောက်လာလိမ့်မယ်မဟုတ်ပါဘူးနိုင်ငံတကာအနေနဲ့ဆိုတော့နိုင်ငံတကာကလုံနိုင်တာကဘာလဲဆိုတော့နိုင်ငံတကာဟာမြန်မာနိုင်ငံခုခံတွန်းလှန်ရေးဒီမိုကရေစီအားလို့အစင်မြင့်ပေးရမယ်သို့တော်လည်းပဲလက်နဲ့နဲ့စစ်တပ်မှရှိတဲ့လက်နဲ့နဲ့ရောမင်းတို့အပြိုင်တိုက်ဟိုဘက်မှာထောက်ချင်းဒီဘက်ကလည်းယူတိုက်ဆိုပြီးတော့အဲ့လိုပြေလို့တော့ဘယ်လိုမှမဖြစ်နိုင်ဘူးအဲ့ဒါဆိုရင်လက်နဲ့ပြိုင်ပွဲဖြစ်တော့မှာမြန်မာပြည်ပေါ်မှာအဲ့ဒီတရုတ်တို့ရာချတော့တစ်ဖက်ပြေးဒီဘက်ကအမေရိကန်တို့ကတစ်ဖက်ပြေးဖြစ်ရမှာကအဲ့ဒီတိုက်ခိုက်ရဆိုနိုင်ငံရေးအဖြစ်အဖြစ်ပြေးရမယ်ကျွန်တော်ဆိုတဲ့သဘောကဥပမာအဖြစ်သူတို့မြန်မာနိုင်ငံရဲ့တခုတည်းသောတည်ဝင်ဆိုရလို့အစိမ့်မှမပြုတ်နိုင်တောင်မှသူရင်ထိတွေ့ဆက်မှုများများလုပ်လာပြီးတော့သူတို့နိုင်ငံရေးအဖြစ်လက်ခံတဲ့သဘောမျိုးအများကြီးမြင့်တင်ပေးရမယ်ဆိုတော့ဒီစစ်ကောင်စီနဲ့သူက level ညီလာမယ်နိုင်ငံရေးအဖြစ် politically လက်နဲ့ညာသာဖို့ပြောတာမဟုတ်ဘူးအဲ့လိုဖြစ်လာရင်တော့သူကဆွေးနွေးဖို့တဲ့ပြီး weighty ဖြစ်လာမယ်အင်အားရှိလာမယ်ဖြစ်တယ်ဆိုတော့နိုင်ငံတကာအတိုင်းဝန်လုံ့စင်တာကလည်းပဲလူထုကိုစာနာမှုအကူအညီပေးမယ်ပြီးတော့မှအဲ့ဒီအတိုက်ခံအများစုကိုပို့ပြီးအစိမ့်မြင့်လာအောင်သူတို့နိုင်ငံရေးအဖြစ်အစိမ်းပြင်ပြရမယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုဆင်းတော့ပို့ပြီးတော့ကောင်းမယ
်ဟိုတစ်ချိန်တည်းမှာပဲပြည်ရင်းစစ်မီးကလည်းပို့ပြီးတော့ကျေပြန့်လာတယ်ဒါပေမဲ့စစ်ကောင်စီကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီငင်းငင်းရဖို့အတွက်ကလည်းလှုပ်ဆောင်နေပါတယ်ဆရာအဲ့တော့ဒီပေါ်မှာဘယ်လောက်ထိအောင်မြင်နေပြီလို့ထင်ပါလဲ
ပြည်ရင်းစစ်ကတော့အစိမ်းမြင့်လာနေမှန်ပါတယ်ပြည်ရင်းစစ်ဟာရင်းနှုံးကသိပြင်းပြင်းထန်ထန်မရှိခဲ့ဘူးဆိုလိုက်ကောသိကိုဟာဖြစ်ပါတယ်မြို့ရဲဦးထိအင်မတန်ညဉ့်ညံ့တဲ့ဆားပါတဲ့မြို့လေးဦးစုနေလို့မရအောင်ဖြစ်လာပါပြီနောက်ပြီးမကွေးတို့စကိုင်းတို့ဆိုရင်လည်းပဲရင်းနှုံးကပြည်ရင်းစစ်ပြင်းပြင်းထန်ထန်မရောက်ခဲ့တဲ့နေရာတွေဆိုတော့ပြည်ရင်းစစ်ကတော့ဆက်ပြီးတော့ဖြစ်နေမယ်စစ်ကောင်စီကလှုပ်ထားတဲ့တိုင်းရင်းသားနဲ့ညဉ့်ညံ့ရေးဆိုတာလည်းပဲတိုင်းရင်းသားတိုင်းကသဘောပေါက်တယ်ဒီစစ်တပ်နဲ့တော့ထာဝရသူတို့လူယူတဲ့အခွင့်အရေးနဲ့မှန်ကန်တဲ့ဒီမိုကရေစီဖက်ဒရယ်စနစ်မသွားနိုင်ဘူးဆိုတော့လူတိုင်းသဘောပေါက်ပါတယ်။သို့သော်သူတို့တချို့ကလက်ခံပြီးဆွေးနွေးရတာလုပ်ရတာသူတို့ဒေသအခြေအနေပေါ့သူတို့ဒေသရဲ့လူထုမျက်နှာကြည့်ရတာဘာညာလဲသူတို့ဒါနီပရီရဲ့အဖြစ်လုပ်နေရလို့ပဲထင်ပါတယ်။တကယ်တော့သူတို့နှင်းတကာကယုံကြည်ရလို့မထင်ပါဘူး။ဆိုတော့တကယ်တော့အဲ့လိုပြည်ရင်းသားတွေနဲ့ပြည်လဲမှုရဖို့တဲ့စစ်မှန်သောဒီမိုကရေစီအစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။အဲ့ဒါကတော့အဓိကပါပဲ။
ရွေးကောက်ပွဲကျင်းပမယ်လို့တော့ပြောထားရလဲရှိပါတယ်အတီးကြတော့ဘယ်နေ့ဘယ်ရက်ဟိုကျင်းပမယ်ဆိုတော့တိတိကျကျတော့မသိရသေးပါဘူးဒါပေမဲ့ဒီလိုနိုင်ငံရေးအခြေအနေတွေကမတိမငြိမ်ဖြစ်နေပါတယ်ဒီပေါ်မှာရွေးကောက်ပွဲရဲ့အလားအလာကရောဘယ်လိုရှိနိုင်ပါလဲ
ဟုတ်ကဲ့တကယ်တော့ရွေးကောက်ပွဲကိုဖျက်ပြီးတော့အနာသိမ့်လာတာလေဆိုတော့သူတို့ကပြန်ပြီးရွေးကောက်ပွဲလုပ်မယ်ဆိုလိုက်ကတည်းက logic သိပြီးတော့ logical မဖြစ်တော့ဘူးသူတို့ရွေးကောက်ပွဲကိုဖျက်ခဲ့တာလေသူတို့လုပ်ပြီးတဲ့ရွေးကောက်ပွဲကအဲ့လောက်တည်းတရားမျှတပြီးတော့ လွတ်လပ်လပ်ဖြစ်ပါမလားရွေးကောက်ပွဲတိုင်းမှာအပြည့်အနာဆာတော့ရှိတယ်လေအမေရိကန်ပြည်ထောင်စုမှာတော့ရွေးကောက်ပွဲမှာပြဿနာရှိလို့ဆိုပြီးတော့ Trump လက်ထက်မှာအပြိုင်ပြစ်ဖြစ်ခဲ့ကြတာပဲဆိုတော့မြန်မာနိုင်ငံကလည်းမကင်းပါဘူးအဲ့ဒါတို့ပေမဲ့နိုင်ငံတော်လေးလက်မှုတွေကကြည့်တော့အဲ့2020ရွေးကောက်ပွဲတရားမျှတတဲ့လွတ်လပ်မှုရှိတယ်ဘာမှပြဿနာမရှိဘူးဒီလောက်ပဲလို့သူပြောခဲ့ကြတာပဲဆိုတော့အဲ့ဒါကိုဖျက်ပြီးတော့သူတို့တက်လာပြီးတော့အခုသူတို့ကအဓိကနိုင်ငံရေးပါတီကြီးကိုဖျက်လိုက်ပြီးတော့မှကဲငါတို့လိုတဲ့လောက်မယ်ဆိုတော့ဒါလုံးဝမဖြစ်နိုင်တဲ့ကိစ္စပါလောက်လာပဲဦးတော့ဒီကောက်ပွဲလုပ်ရင်ဒီကောက်ပွဲဟာဘာခေါ်လဲ political temperature ပေါ့နိုင်ငံရေးအပူစိန်ကိုပုံမြင့်မလာစေတယ်အဲ့ဒီအချိန်မှာတာမန်အချိန်မှာအရင်ကြီးတဲ့ issues တွေကိစ္စတွေဒီကောက်ပွဲကလည်းစိတ်အရေးကြီးတဲ့ကိစ္စဖြစ်လာတတ်တယ်ဆိုတော့ဒီကောက်ပွဲလုပ်တဲ့အတိုင်းပြပူပြီးမငြိမ်သက်ဖြစ်လေပဲဖြစ်မှာဒါကိုစစ်ကောင်စီကလည်းစိတ်မဲလို့ထင်တယ်သူတို့ကလည်းဒီကောက်ပွဲမလုပ်ရလေကောင်းနေပေါ့အဲ့ဒီစူနေတဲ့စူပူနေတဲ့ဒီကောက်ပွဲမလုပ်နိုင်တဲ့အခြေအနေဆိုရဖြစ်သွားမယ်နောက်2020ဒီကောက်ပွဲသက်တမ်းကလည်းပဲပဲစီမုံရဘလောက်သတ်မှတ်ထားလဲ9နှစ်လား6နှစ်လားဒါပြီးဒါပြက်ပြဲသွားပြီဆိုတော့အဲ့လိုပုံစံမျိုးနဲ့သူပို့ပြီးတော့အချိန်ဆွဲလာတယ်လို့ထင်တယ်လုံမဲ့ဆွင်းလဲပဲတကယ်တမ်းကနပြောသလိုပဲနိုင်ငံရေးအပူချိန်ပုံမြင့်လာပြီးတော့မငြိမ်သက်မှုကပို့ပြီးဥတီမဲ့လို့ထင်ပါတယ
်ယူကရိန်းအရေးမှာကြတော့နိုင်ငံတကာရုရှားကိုဖိအားပေးဖို့နောက်ယူကရိန်းကိုလည်းအကူအညီတွေပေးဖို့အတွက်အလုံးတစုတစည်းတဲ့ပေါင်းပြီးတော့လှုပ်လာတာကိုတွေ့ရတယ်ဆရာအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကောမြန်မာအရေးမှာကုလသမဂ္ဂနောက်နိုင်ငံတကာသူတို့ကရောဘယ်လောက်ထိဘလူကဏ္ဍကနေပြီးတော့စေစပ်ညှိနှိုင်းမှုငင်းငင်းချမ်းချမ်းဒီပြဿနာတွေပြည်လည်သွားဖို့အတွက်ကိုဘယ်လောက်ထိပါဝင်လာနိုင်ပါသလဲဘလူကဏ္ဍကနေဝင်လာနိုင်သလဲဒါပေမဲ့နောက်ဆုံးမေးချင်တာတစ်ခုကဟိုမြန်မာနိုင်ငံရဲ့ပဋိပက္ခဟာပြည်လည်နိုင်ဖို့အတွက်အလှမ်းဝင်နေပါပြီလား
ဟုတ်ကဲ့ဒီကနှစ်ပိုင်းပထမပိုင်းမှာတော့နောက်နိုင်ငံတွေကကုလသမဂ္ဂကရောအကူလို့မရဘူးကုလသမဂ္ဂမှာအခုဥက္ကဋ္ဌဖြစ်နေတာကလည်းရုရှားနောက်ပြီးတော့လုံခြုံရေးကောင်စီထဲမှာတရုတ်ရုရှားပါနေဘယ်လို့မှမဖြစ်နိုင်ဘူးအိန္ဒိယကလည်းဟိုလိုဒီလိုလိုသူတို့ကပြတ်ပြတ်သားသားလို့မရဘူးယူကရိန်းမှာလည်းဒီအခက်အခဲတွေ့ပါတယ်ဒါပေမဲ့ယူကရိန်းမှာကျတော့ကုလသမဂ္ဂကိုပြစ်ပယ်ပြီးတော့သက်ဆိုင်တဲ့နိုင်ငံကသူတို့အုပ်စုတရားဖွဲ့ပြီးတော့ယူကရိန်းအရေးကိုဝင်လုပ်ကြတာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံအရေးမှာတော့အဲ့လိုအင်အားနဲ့ဝင်လာမဲ့လာလာတော့ကျွန်တော်မတွေ့ရပါဘူးကျွန်တော်အားထားတာကတော့စောစောကပြောခဲ့တဲ့အာဆီယံဥဆောင်ပြီးတော့ဒီဂျပန်တို့တောင်ကိုရီးယားတို့အပါအဝင်ကျန်တဲ့နိုင်ငံတွေအကုန်လုံးနဲ့ညှိပြီးတော့ဒီကောင်သူတို့လမ်းကြောင်းထွင်မယ်ဆိုရင်တော့ဒါအားထားစရာဖြစ်တယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အလားအလာဘယ်လောက်ဖြစ်မလဲဆိုတော့တခုတော့ရှိရင် crisis ပေါ့လေ crisis ကို crisis ကို opportunity အဖြစ်နဲ့လည်းပြောင်းလဲနိုင်တယ်ဆိုတော့အယူဆလည်းရှိပါတယ်ဘယ်လိုအခြေအနေမျိုးမှာဆိုတော့ဆိုတော့မြန်မာနိုင်ငံ crisis လို့ဆိုတဲ့စကားမှာအခက်အခဲ danger လည်းရှိရ opportunity လည်းရှိရ and the net အခွင့်အလမ်းတဲ့နှစ်ခုမှာအခွင့်အလမ်းဖြစ်တဲ့ဤကိုရွေးနိုင်ရတော့အကောင်းဆုံးပါလို့ထင်ပါတယ်ဆိုတော့စောစောကပြောတဲ့နိုင်ငံတကာကဒီအတိုက်ခံတွေကိုအင်အားမြှင့်ပေးမယ်နိုင်ငံရေးအဖြစ်သူတို့ကလည်းတွန်းတွန်းတိုက်တိုက်ဒီဟာပူချေပြီးတော့လုံလာမယ်ဆိုရင်တော့အကောင်ဖြစ်ပါစီလို့ပဲမျှော်လင့်ရမှာပါအခုနှစ်သက်အခါသမယမှာဒီလိုပဲမျှော်လင့်ဆုတောင်းရပါတယ်မြတ်စွာဘုရ
ားတည်လဲဖို့ပူဝေးသားတဲ့မြမပဋိပက္ခဥကျော်စံတာရဲ့အက်ဒီတာနဲ့ဆွေးနွေးကမှာသုံးသပ်ခဲ့တာပါအခုတော့လူထုနဲ့ကြံပါရေးပါရင်သွေးမွေးခင်စကနေ6လအထိမိခင်တို့တစ်မျိုးတည်းတိုက်ကြွေးတင်တယ်အဲ့ဒီနောက်တော့ဖြည့်ဆက်စာပါကြွေးလို့ရပါပြီလို့အဟာရကြွန့်ကျင်သူတွေကဆိုပါတယ်ဒေါက်တာတန်ဆောပြပြပေးပါအောင်ခင်ဗျာ
ရင်းနှီးငယ်လေးတွေကိုမိခင်တို့တိုက်ကြွေးရတာအချို့ကျေးဇူးတွေအများကြီးရရှိစေတာပါမိခင်တို့တိုက်ကြွေးနိုင်အောင်ကြိုးစားကြဖို့လဲပညာရှင်တွေကဆင်စဲမပြတ်တိုက်တွန်းလို့ဆိုလျက်ရှိပါတယ်ရင်းနှီးငယ်လေးတွေကိုမိခင်သာရေးတဲ့ကမိခင်တို့တိုက်ကြွေးနိုင်ခဲ့မယ်ဆိုရင်ရရှိနိုင်တဲ့အချို့ကျေးဇူးတွေအကြောင်းကိုအာဟာရဆိုင်ရာထူးဖြူဆရာဝန်တဦးဖြစ်သူဒေါက်တာစုမြတ်တစင်ကအခုလိုပြောပါတယ
်သူကကလေးလေးမှာဆိုရင်ဒီမိခင်တို့တိုက်တဲ့ကလေးမှာပေါ့နော်မိခင်တို့ရဲ့မှာပါတဲ့ကစီတက်အသားတက်နဲ့အစီတက်တရားဒီမွေးစားနေပြီးတော့6လကြီးကလေးတယောက်လိုအပ်တဲ့အတိုင်းတရားရာတိုင်းလုံးကြီးကြပါဝင်ပါတယ်ဒါကြောင့်ဒီမိခင်တို့မွေးစားဆက်တိုက်တဲ့ကလေးမှာဆိုရင်သူကဒီကိုခံစွားတက်တယ်လေပိုကောင်းမယ်ပြီးတော့သူတို့ရဲ့ဒီအစာရေးဦးလမ်းကြောင်လည်းပိုပြီးတော့ကောင်းမယ်ဒါကြောင့်သူကကလေးကဗန်းနိုင်ဖြစ်တာရောဝက်ပြောင်းဝင်ရှော့ဖြစ်တာရောဓမ္မတရားကြီးလုံးဝနေပါတယ်ဒီအကျိုးကျေးဇူးတွေရရှိနိုင်ပါရှင
့်အတိုင်းမင်္ဂန်တော့ဖောင်းမီရဲ့အထူးကုဆရာဝန်ကြီးတူဖြစ်သူဒေါက်တာဝင်းဝင်းမင်းကလည်းမိခင်တို့တိုက်ကြွေးခြင်းရဲ့အကျိုးကျေးဇူးတွေအကြောင်းကိုအခုလိုရှင်းပြပါတယ
်မိခင်တို့တိုက်ကြွေးလိုက်ရင်မိခင်ရောကလေးရောပါအကျိုးရှိမှာနှစ်ယောက်စလုံးပါမိခင်မှရမယ့်အကျိုးကျေးဇူးတွေကတော့လောလောဆယ်တအိမ်ဝက်မယ်ပေါ့နော်သွေးစင်တာကိုဝင်ဝေးဗီဇာမှာထွက်တဲ့သွေးပေါ့အဲ့သွေးစင်တာရောက်ပါမယ်နောက်ပြည့်အခါကျတော့တအိမ်ပိုဝက်မယ်နောက်ပြီးတော့ကျမ်းမာရေးလက်ပိုကောင်းမယ် Nabiya, tapi ibu kau ni sah, tu isen ni lah, ni miam siwa, tu ane yoga ni macam ni mu. Nampi kena keliru attachment ya me. Keliru juga yoga ni kagum me. Nampi haya u tu biwa, nampi biwa haya ya ya me. Nabiya, ya tapi jo cangkang ni cedia lo. Oh, lekuk lepon, lekuk ya le. Nampi cengkam sama u pasang kau nari tetamu. Mungkin sura, mungkin bida awal, mungkin nuculio, tapi ba.
ตาตะมี้တွေကိုချင်ရင်မိခင်တို့ချို့ကိုအပြည့်အဝပဲတိုက်ကြည့်ပါလို့မှာကြားချင်ပါတယ်ရှင်အကြောင်းမျိုးမျိုးကြောင့်မိခင်တို့မတိုက်ကြည့်နိုင်မဲ့နှုတ်ဟုတ်တိုက်ကြည့်နေရတဲ့မိခင်တွေလည်းရှိပါတယ်နှုတ်ဟာအားထက်များစွာပါဝင်နေဆိုပေမဲ့ဘာဝအတိုင်းရှိနေတဲ့မိခင်တို့လို့တော့အကျိုးအနေနဲ့အားလုံးပါရှိနိုင်မှာမဟုတ်ပါဘူးမိခင်တွေအနေနဲ့မိမိတို့ရဲ့ရှင်တွေငယ်လေးတွေကိုမိခင်တို့တိုက်
ဘူးမှာပါဝင်တဲ့ကယ်လိုပမာဏကတော့တူတူပဲပေါ့နော်ဒီတအောင်စားခြင်းရှင်ကြည့်လိုက်မယ်ဆိုရင်ဒါပေမဲ့သူကမိခင်တို့မှာပါတဲ့အသားတက်နဲ့ကစီတက်နဲ့အစီတက်တွေအားကြောင့်ကလေးအတွက်သူကအတိအကျပမာဏတိုင်းပါပေါ့နော်ဒီဘက်ကနိုဘူးတွေမှာကြတော့သူကပိုနေရာလေးရှိတယ်လူနေရာလေးလည်းရှိတယ်နောက်ခုနကပြောသွားတယ်ကိုခန်းစွာတက်တရားဆိုရင်နိုဘူးမှာပါလိမ့်မရှိဘူးဒီတော့သူကမိခင်တို့တိုက်တဲ့ကလေးတယောက်နဲ့နိုဘူးတိုက်တဲ့ကလေးတယောက်ရှင်လိုက်ရင်သူကမိခင်တို့တိုက်တဲ့ကလေးကတော့ပို့ပြီးတော့ဒီကိုခန်းစွာပို့ကောင်းတယ်ပေါ့နော်ဒီရောဂါဖြစ်နေလို့ပို့နေရအောင်တွေ့ရပါတယ
်ရင်းနှီးကလေးတွေကိုအသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းတိုက်ကြွေးကြရမှာပါအသက်6လကျော်လာပြီဆိုရင်တော့ရင်းနှီးကလေးရဲ့အခြေအနေပေါ်မူတည်ပြီးဖြစ်စစ်စာကြည့်ဖို့လွယ်လန်းနိုင်ပါတယ်ရင်းနှီးကလေးတွေကိုဘယ်အချိန်မှစပြီးတော့ဖြစ်စစ်စာကြည့်တင်နေဆိုတာနဲ့ဖြစ်စစ်စာကြည့်ဖို့နောက်ကျခဲ့မယ်ဆိုရင်ဘလို့နောက်ဆက်တွဲတွေကြုံရနိုင်တယ်ဆိုတာတွေကိုဒေါက်တာဆုမြတ်သစင်ကအခုလိုရှင်းပြပါတယ
်ဖြစ်စစ်စာကိုတော့ကလေးအသက်6လမှာစပြီးတော့ကြွေးရမယ်လို့ဒီ WHO guideline ကပြောထားပါတော့။သူကဒီ6လရွယ်မှာကလေးတွေကသူကစပြီးတော့အစာကောင်းကောင်းမြူတတ်တဲ့ဒီဟိုစွိုင်းလေးရလာပေါ့ဒီတော့သူကကလေးတွေကို6လကနေစပြီးတော့ဖြစ်စစ်စာကြည့်တင်ပါတယ်တကယ်လို့ကြွေးတာနောက်ကျသွားခဲ့ရင်တော့မိခင်မျိုးတွေမှာမပါတဲ့ဒါမှမဟုတ်နေသွားတဲ့တချို့အာဟာရလေးတွေကကလေးကဒီဖြစ်စစ်စာမစားရင်မရနိုင်တော့ဘူးပေါ့နော်အဲဒါဆိုတော့ကလေးနည်းနည်းညှက်တာပေါင်မပြည့်တာအစာရဖြစ်လာတတ်ပါတယ်ဒါကြောင့်6လရွယ်စပြီးဖြစ်စစ်စာကြည့်တင်ပါရှင
်မိခင်တို့ကလေးအသက်6လကျော်ရင်ရောတိုက်ကြွေးတင်ပါသလားအသက်ဘလောက်ရောက်တဲ့အထိမိခင်တို့တိုက်ကြွေးလို့ရတယ်ဆိုတာကိုဒေါက်တာဆုမြတ်သစင်ကအခုလိုရှင်းပြပါတယ
်ဝေးစားကနေ6လအထိကတော့မိခင်တို့တမျိုးနဲ့တိုက်တင်တယ်ပေါ့နော်6လပြည့်ပြီးသွားပြီဆိုတော့နောက်နှစ်နှစ်အရွယ်လောက်အထိမိခင်တို့တိုက်လို့ရပါရှင်မိခင်တို့တိုက်ချင်အောင်ပေါ့နော်ဒီမိခင်ရောကလေးအတွက်ပါကောက်စာကျိုးရှိနိုင်ပါတယ်မိခင်တွေမှာဆိုရင်လည်းကလေးနဲ့ပို့ပြီးတော့ဒါချစ်ခင်တင်တာမှုတွေတိုးပွားနိုင်တယ်ကလေးမှာဆိုရင်လည်းဒီကျန်းမာရေးဒီစွမ်းပကားရေးကျိုးကျေးဇူးအများကြီးရရှိနိုင်တာကြောင့်မိခင်တို့ဝေးစားကနေ6လအထိတမျိုးနဲ့ပဲတိုက်ကြွေးဖို့အကြံပေးချင်ပါတယ်ရှင
်ယနေ့ကလေးတွေကိုမိခါသာအရွယ်ကနေ6လအရွယ်အထိမိခင်တို့တမျိုးနဲ့တိုက်ကြွေးတင်ပြီးအသက်6လကျော်လာရင်လည်းဖြစ်ဆက်စာလေးနဲ့အတူမိခင်တို့ကိုဆက်လက်တိုက်ကြွေးလို့ရတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျေးဇူးပါ
မိခင်တို့အရေးပါပုံကိုဒေါက်တာသန်းစောလူလူနဲ့ကြံပါရီမှာပြပြခဲ့တာပါအခုတော့အာကစားကဏ္ဍပါဘာစီလိုနာသင်ဟာဒိုင်းရှုပ်တော်ပုံမှာအပြစ်မရှိပဲဆွဆွဲခံရတယ်လို့ဘာစီလိုနာသင်ဥက္ကဋ္ဌကပြောလိုက်ပါတယ်နောက်ဘရာဇီးနောက်တန်းလူဒန်နီအက်စ်ကအမျိုးသမီးတူကသူ့ကိုတရားစွဲထားတာကိုတရားအုံးမှာပြန်ပြောင်းထပ်ဆွဲခဲ့ပါတယ်အခုလိုအာကစားသတင်းတွေကိုကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်းအောင်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းရှုပ်တော်ပုံကိစ္စမှာဘာပြစ်မှုမှကျူးလွန်ထားတာမရှိဘူးလို့ဘာစလိုနာအသင်းဥက္ကဋ္ဌကပြောလိုက်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းကော်မတီဒုဥက္ကဋ္ဌပိုင်တဲ့ကုမ္ပဏီကိုငွေပေးတဲ့ကိစ္စဟာဤစနစ်ပိုင်းဆိုင်ရာအကြံပေးတဲ့ကိစ္စတွေအတွက်ပေးခဲ့တာဖြစ်ပြီးတော့ဒိုင်းနေရဲ့မျက်နှာသာပေးမှုကိုရဖို့အတွက်ပေးတာမဟုတ်ဘူးလို့ဘာစလိုနာအသင်းဥက္ကဋ္ဌဂျွန်လပေါ်တာကတနင်္လာနေ့ကထွက်ဆိုခဲ့ပါတယ်။
Al Fútbol Club Barcelona no ha realitzat mai cap actuació que tingui
Barcelona အသင်းအနေနဲ့ပွဲတွေမှာဒိုင်းတွေရဲ့မျက်နှာသာပေးမှုဝက်လိုက်မှုတွေကိုယူပြီးတော့ပွဲရလက်ကိုပြောင်းလဲဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာမျိုးဘယ်တော့ကမှမလုပ်ခဲ့ပါဘူးကျွန်တော်ထပ်ပြောပါမယ် Barcelona အသင်းအနေနဲ့ဒါမျိုးဘယ်တော့ကမှမလုပ်ခဲ့ပါဘူ
း Barcelona အသင်းထဲမှာလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတော့ဒီမှာလည်းဘာမှအမှားရလောက်ထားတာမတွေ့ကြောင်းအခုလိုဒီအမှုဖြစ်လာတာဟာဘာစလိုနာအသင်းကိုတိုက်ခါချဖို့အတွက်လုပ်တာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်ဒါပြန်လာလီကာဥက္ကဋ္ဌဟာဗီယာတန်ဗစ်ဟာလည်းဘာစလိုနာအသင်းရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်ကြိုးစားနေတယ်လို့ဆွဆွဲလိုက်သလိုဒီမှုမှာတရလိုဘက်ကပါလာတဲ့သူတို့ရဲ့ပြိုင်ပွဲကြီးရီယယ်မက်ဒရစ်အသင်းဟာလည်း တမိုင်းကြောင်းအရဒိုင်နီရဲ့မျက်နှာသာပေးခြင်းကိုခံခဲ့ရတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဘာစလိုနာဘက်ကအခုလိုဆွဆွလိုက်တဲ့ပုံမှာလာလီဂါဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိပေမဲ့လည်းနဂရာရဲ့အမှုကိစ္စကိုတော့တင့်တော်တဲ့အာနာပိုင်းတွေစီကနေပြီးတော့စုံစမ်းဆွဆွရတဲ့အပြေအဝလုပ်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်။ဘာစလိုနာသင်းဟာ2000ခုနှစ်ကနေ2018ခုနှစ်အတွင်းမှာဒိုင်ကော်မတီဒုဥက္ကဋ္ဌနဂရာရဲ့ကုမ္ပဏီကိုနည်းနည်းပိုင်းဆိုင်ရာအကြံဉာဏ်တွေရဖို့အတွက်ဆိုပြီးတော့ €9.3 သန်းပေးခဲ့တာပါဒီကိစ္စကိုစစ်ဆေးဖို့ဘာစလိုနာတရားရုံးဘက်ကလက်ခံခဲ့သလို UEFA ဥရောပဘောလုံးဖွဲ့ချုပ်ကလည်းတရားဝင်စုံစမ်းတာတွေလုပ်နေပါတယ်လဘော်တာကတော့ UEFA အနေနဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမျှမျှတတလုပ်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ခင်ဗျာနောက်တစ်ပေါ်လုံးသတင်းတစ်ခုကတော့လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့တရားစွဲခံထားတဲ့ဘရာဇီးလနောက်တန်းလူဒန်နီအယ်ဗတ်စ်ကသူ့အနေနဲ့သူ့ကိုဆွဆဲခဲ့တဲ့အမျိုးသမီးနဲ့နှစ်ဦးသဘောတူလိမ်ဆက်ဆံခဲ့တာဖြစ်တဲ့ဆိုပြီးတော့တင်းလာနေကပြောလိုက်ပါတယ်ဒန်နီအယ်ဗတ်စ်ဟာဘာစလိုနာမြို့ကညကလပ်တစ်ခုမှာအမျိုးသမီးတဦးကိုလိမ်ပိုင်းဆိုင်ရာအရစော်ကားနှောက်ယှက်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့စပိန်တရားရုံးကသူ့ကိုအမှကံမပေးဘဲဖမ်းဆီးခဲ့တာဖြစ်ပါတယ်အစောပိုင်းတုန်းကတော့ဒန်နီအယ်ဗတ်စ်ကသူ့အနေနဲ့အဲ့ဒီမျိုးသမီးကိုမသိသလိုသူ့ကိုဆွဆွဲတိုင်းနဲ့ပတ်သက်ပြီးတော့လဲသူ့ဘက်ကတစုံတရာချူးလွန်ခဲ့တာမရှိဘူးဆိုပြီးတော့ငြင်းဆိုခဲ့ပါသေးတယ်။ဒါပေမဲ့လည်းအခုတော့ဒန်နီအယ်ဗတ်စ်ကိုတိုင်တောင်းဆိုပြီးတော့ဒီဖြစ်ပျက်ကိုတရားရုံးမှာပြန်ပြောင်းပြီးတော့ထွက်ဆိုခဲ့တာပါ။ဒန်နီအယ်ဗတ်စ်ကသူနဲ့အဲ့ဒီအမျိုးသမီးတို့ညကလပ်ရဲ့အင်တာထဲမှာနှစ်ဦးသဘောတူလိမ်ဆက်ဆံခဲ့ကြပြီးတော့အဲ့ဒီအမျိုးသမီးကလည်းသူ့ကိုမလုပ်ဖို့တားတာငြင်းဆန်တာမရှိဘူးလို့တရားသူကြီးတွေကိုထွက်ဆိုခဲ့ရဆိုပြီးတော့သူ့ရဲ့ရှေ့နေကကြေညာချက်ထဲမှာပြောထားပါတယ်။ဒါရီယာဗတ်ကတော့သူ့အနေနဲ့အစောပိုင်းတုန်းကတော့မကျူးလွန်ခဲ့ဘူးလို့ထွက်ဆိုခဲ့တာဟာသူ့ရဲ့အိမ်တော်ရေးကိုမထိခိုက်စေချင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ။နောက်တစ်ပတ်လုံးသတင်းတွေမှာတော့ Manchester United အသင်းကအာဂျင်တီးနားနောက်တန်းလူ Lisandro Martinez ဟာခြေချောင်းရိုးကျိုးသွားတာကြောင့်ဒီဘောလုံးရာသီအကုန်ထိကစားနိုင်တော့မှာမဟုတ်ပါဘူး။ Martinez ဟာပြီးခဲ့တဲ့ပတ်ကဆော်ဘီနဲ့ကစားခဲ့တဲ့ Europa League ပြိုင်ပွဲမှာတရားရပြီးတော့ညာဘက်ခြေချောင်းရိုးတွေကျိုးသွားခဲ့တာဖြစ်တယ်လို့မန်ယူသင်းကကြေညာပါတယ်။ဒါကြောင့်သူဟာဒီဘောလုံးရာသီကုန်တဲ့အထိဆက်ကစားနိုင်တော့မှာမဟုတ်ဘဲအနားယူရမှာဖြစ်ပါတယ်။အာရီနာနောက်တန်းလူမာတီနက်စာဒီနှစ်ဘောလုံးရာသီမှာမန်ယူသင်းရဲ့အဓိကကစားသမားတူဖြစ်ပြီးတော့အခုလိုဘောလုံးရာသီကုန်အထိမကစားနိုင်တော့တဲ့အတွက်ဒါကမန်ယူသင်းအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။အီတလီဘက်မှာတော့အီတလီနဲ့လာဇီယိုတိုက်စစ်မှုကီရိုအီမိုဘီလေဟာရောမမြို့မှာယင်တိုက်မှုဖြစ်ပြီးတော့နိုင်ရိုးတချောင်းကျိုးသွားခဲ့ပါတယ်။အီမိုဘီလေရဲ့ကားဟာဧပြီလ16ရက်နေ့မနက်ပိုင်းကရောမမြို့မှာသွားနေတော့တိုက်မိခဲ့တာဖြစ်ပါတယ်။ဒီယင်တိုက်မှုကြောင့်အီမိုဘီလေရဲ့ညာဘက်ဆက်တချောင်းမြောက်နိုင်ရိုးကျိုးပြီးတော့ခါးစင်ရိုးတွေနာသွားတယ်လို့လည်းလာဇီယိုအသင်းကတင်းငွေလေးနေမှာကြေညာခဲ့ပါတယ်ခင်ဗျာ။မိုက်ကမ်ဘာမှာတော့ FIFA အမျိုးသမီးကမ္ဘာဖလားစုဖလားကြီးကိုနယူးယောက်မြို့မှာပြသခဲ့ပါတယ်။ညောင်မျိုးကမန်ဟတ်တန်အရက်က Summit 1 Vanderbilt ဆိုတဲ့မူးမြော်တိုက်အဆောက်အုံကြီးရဲ့62ထပ်မှာဒီကမ္ဘာဖလားကြီးကိုပြသခဲ့တာပါ FIFA ဒီအမျိုးသမီးကမ္ဘာဖလားဟာအမြင့်တပေကွဲကျော်ရှိပြီးတော့၄ချိန်အားဖြင့်လဲ 4.6 ကီလိုဂရမ်ရှိပြီးတော့1998ခုနှစ်ကဒီဇိုင်းဆွဲပြီးတော့လုပ်ခဲ့တာဖြစ်ပါတယ် FIFA အမျိုးသမီးကမ္ဘာဖလားကိုတော့အခုနှစ်မှာတော့ Australia နဲ့ New Zealand နိုင်ငံတွေကအင်းရှင်အဖြစ်ပူးတွဲကျင်းပမှာဖြစ်ပြီးတော့ဒီကမ္ဘာဖလားမတိုင်ခင်မှာကမ္ဘာတဝန်းကခြေစစ်ပွဲအောင်တဲ့နိုင်ငံ32နိုင်ငံကိုလှည့်လည်ပြသသွားမှာလည်းဖြစ်ပါတယ်။ဒီကမ္ဘာဖလားကိုတော့လူတိုင်းကန်ကွက်ရတာမဟုတ်ပဲကမ္ဘာဖလားအနိုင်ရဘူးတဲ့သူတွေနဲ့နိုင်ငံခေါင်းဆောင်တွေပဲကန်ကွက်ရှိတာလို့ဆိုပါတယ်။အမေရိကန်သင်းဟာ2015နဲ့2019ကမ္ဘာဖလားတွေမှာနှစ်ကြိမ်ဆက်ဘူဆွဲထားပြီးတော့ဒီတစ်ကြိမ်မှာလည်းဘူဆွဲဖို့ရည်ပန်းစားနေတာကြောင့်3ကြိမ်ဆက်ဘူဆွဲဖို့လည်းမျှော်လင့်နေကြပါတယ်။
I think the US team has a really good chance. I mean, obviously they're ranked number 1 in FIFA rankings. They are still the team to beat. They're trying to do
American team နေနဲ့ဘိုဆွဲဖို့အခွင့်အလမ်းကောင်းတွေရှိပါတယ်။သူတို့ဟာ FIFA ကမ္ဘာအဆင့်တစ်ဖြစ်ပြီးတော့ကမ္ဘာအကောင်းဆုံးအသင်းပါ။ပြီးတော့အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါ။ဘယ်အသင်းမှမလုံနိုင်သေးတဲ့ကမ္ဘာဖလားကို၃ချိန်ဆက်တိုက်ရဖို့ကြိုးပမ်းနေပါတယ်။ဆိုတော့သူတို့မှာရည်မှန်းချက်ကြီးကြီးမားမားရှိပါတယ်
။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့ Australia နဲ့ New Zealand နိုင်ငံတွေမှာလာမဲ့ဇူလိုင်လ20ရက်နေ့ကနေ August 20ရက်နေ့အထိကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ။ဘယ်ကဘက်ကနောက်ထပ်အားကောင်းသတင်းတစ်ခုမှာတော့ဒီကမ္ဘာကျော်ဘတ်စကတ်ဘောကစားသမားမိုက်ကယ်ဂျော်ဒန်ရဲ့ဘတ်စကတ်ဘောကစားတဲ့ဖနက်ကိုကမ္ဘာစံချိန်တင်ဈေးအမေရိကန်ဒေါ်လာ 2.2 သန်းနဲ့လေးလံတင်ရောင်းချလိုက်ပါတယ်။ဒီဖနက်ကိုတော့မိုက်ကယ်ဂျော်ဒန်ကသူနောက်ဆုံးချိန် NBA ချန်ပီယံဖြစ်ခဲ့တဲ့ final ပွဲမှာဝှက်ခဲ့တာဖြစ်တယ်လို့ဆိုသပြီးလေးလံဌာနကဘရန်မော်ချယ်ကပြောပါတယ်။
these shoes were worn in game 2 of the 1998 NBA finals. And he, you know, he won that game. He scored 37 points.
ဒီဖက်က 1998 ခုနှစ် က NBA basketball final ဒုတိယ ပွဲ မှာ Michael Jordan စီးခဲ့တာပါ ဒီ ပွဲ မှာ သူတို့ နိုင်ပြီ Michael Jordan က လည်း 38 မှတ် ရ အောင် လုပ်ခဲ့ပါတယ် ဒီ ဖက်က ဟာ အသစ် နီးပါး အခြေအနေ မှာ ရှိ ပြီးတော့ ငွေ မြောင် နဲ့ ထိုး ထားတဲ့ Michael Jordan ရဲ့ လက်မှတ် လည်း ပါပါတယ်
Michael Jordan ဟာ Chicago Bulls အသစ်နဲ့အတူ NBA Championship ကို 1991, 92, 93, 96, 99 နဲ့ 98 ခုနှစ်တွေမှာ 6 ကြိမ်ရရှိခဲ့တာဖြစ်တယ်ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုယ့်ရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အားလုံးအနာရကြခဲ့ကြလိမ့်မယ်လို့မျှော်လင့်ပါတယ်အခုလိုအားကစားကဏ္ဍအပါဝင်ပတ်စင်ကဏ္ဍတွေပြီးမှာတော့ VOA American တန်ရဲ့ပုံရညနောက်ဆုံးရထိတ်တန်းသတင်းအချင်းချုပ်ကိုကိုခမောင်စုံမင်းတလှည့်ပြောပြပေးပါအောင်ခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီကချမှတ်ထားတဲ့အမှု 9 ခုနဲ့ပတ်သက်တဲ့အမိန့်တွေအတွက်ပြင်ဆင်မှုတက်တဲ့အပေါ်လာမယ့် AB လာကိုမိုင်းလောက်မှာအပြစ်သက်အမိန့်ချမှတ်သွားမယ်လို့တရားရုံးဘက်ကဆုံးဖြတ်လိုက်ပါတယ်ဒီအမှုတွေရဲ့ပြင်ဆင်ချက်ကိုတရားရုံးဘက်ကလက်ခံမယ်ဆိုရင် ဒေါ်အောင်ဆန်းစုကြည်အနေနဲ့အမှုတွေကနေကွင်းလုံးကျွတ်လွတ်မြောက်မှာဖြစ်ပြီးတရားရုံးဘက်ကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းပဲဒေါ်အောင်ဆန်းစုကြည်အနေနဲ့ချမှတ်ထားတဲ့ဖြစ်တံတွေကိုဆက်လက်ကြားခံရမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘဟုပံကနောက်ထပ်အတိုးနှုန်းတက်လာနိုင်တယ်လို့ခန့်မှန်းချက်တွေကြောင့်အာရှဇျေးကွက်မှာဒီနေ့ကျင်းနီဇျေးတွေပြန်ကျသွားခဲ့ ကဝါယာထဲမှာနန်းကျိုးအဖြစ်ထဲတဲ့ဂျင်းနီတတ်ထုတွေအနှဲငယ်ဈေးတက်ခဲ့ပါတယ်မြန်မာနိုင်ငံဘက်ကတန်ဖြူကုန်ကျန်းတင်ဖို့တာရော့သွားနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်စောစောပိုင်းရက်တွေကဈေးတက်ခဲ့တာတွေလည်းအခုတော့ပြန်ငြိမ်သွားပြီလို့နိုင်ငံတကာကုန်သွယ်ရေးစီးရင်တွေကရိုက်တာသတင်းမှဖော်ပြထားပါတယ်မြန်မာပြည်ဘက်က UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ကသူတို့ချင်းထိန်းချုပ်ထားတဲ့နယ်မြေအတွင်းတန်ဖြူထုတ်လုပ်မှုတွေလာမယ့်ဩဂုတ်လမှာရပ်ဆိုင်မယ်လို့တနင်္လာနေ့ကကြေညာခဲ့ပြီးတဲ့နောက်ကမ္ဘာတန်ဖြူဈေးကွက်ကိုရိုက်ခတ်ခဲ့ပါတယ်ခင်ဗျာရုရှားတပ်တွေကယူကရိန်းနိုင်ငံမှာအရက်သားတွေအပေါ်ကြဲကြဲပြန့်ပြန့်တိုက်ခိုက်လာခဲ့ရင်ယူကရိန်းအပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့စီးပွားရေးအထောက်ပံ့တွေပေးနေတာတင်သာမကတခြားအကူအညီတွေကိုလည်းတိုးချဲ့ပြီးပေးကောင်းပေးမယ်လို့တောင်ကိုရီးယားသမ္မတယွန်ဆုပ်ယိုကအင်ကာနေကပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်အရင်ကယူကရိန်းအပေါ်လက်နက်ခရမ်းတွေထောက်ပံ့ဖို့ညှဉ်းဆန်ခဲ့တဲ့ရည်တည်ချက်ကိုပြောင်းလဲဖို့ပထမဦးဆုံးအချက်ပြလိုက်တာလည်းဖြစ်ပါတယ်။1950ခုနှစ်ကနေ1953အထိဖြစ်ပွားခဲ့တဲ့ကိုရီးယားကျွန်းဆွယ်စစ်ပွဲအတွင်းကနိုင်ငံတကာအတိုင်းဝိုင်းအနေနဲ့တောင်ကိုရီးယားဘက်ကနေကူညီခဲ့တယ်လို့မျိုးမိမိတို့အစိုးရအနေနဲ့လည်းယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးနဲ့ကာကွယ်ရေးကိုဘယ်လိုကူညီရမယ်ဆိုတာနီးလန်းရှာနေပါတယ်လို့ပြောဆိုလိုက်ပါတယ်ဆူဒန်နိုင်ငံမှာ24နာရီကြာအပြစ်ခံရစရေးကိုလှစ်လူရှုပြီးနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအကြာကာတွန်မြို့တော်ကလမ်းမရီပေါ်မှာပေါ်ဒူးနေကတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ကာတွန်မြို့လယ်မှာရှိတဲ့ကာကွယ်ဝင်ကြီးဌာနနဲ့နိုင်ငံတကာလေဆိပ်တဝိုက်မှာနှစ်ဖက်လက်နက်ကင်အုပ်စုကြီးတွေရဲ့တိုက်ခိုက်မှုတွေကြောင့်တနတ်တန်တွေကြီးမားတဲ့ပေါက်ကွဲတန်တွေပေါ်ထွက်လာပြီးလမ်းမရီပေါ်မှာတော့လူသူအသွားအလာကင်းမဲ့နေပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းအော်ဒက်ဆာဒေသမှာရုရှားရဲ့ညဘက်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုတွေရှိနေတာကြောင့်ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။ရုရှားဒရုန်းတွေရဲ့တိုက်ခိုက်မှုကြောင့်အခြေခံအဆောက်အုံတစ်ခုမီးလောင်ခဲ့ပေမဲ့လူသေးဆုံးမှုမရှိဘူးလို့လည်းယူကရိန်းစစ်တပ်ကပြောဆိုပါတယ်ခင်ဗျာ
။ကျေးဇူးပါကိုခင်မောင်ဆွေမွေပိုရူညာတွေဒီ VO ရဲ့သတင်းအစီအစဉ်တွေအားလုံးကတော့ဒီမှာပြီးဆုံးသွားပါပြီ။ဒီညာအတွက်ထုတ်လွှင့်မှုကမဆူမပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်အစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနိုင်ငယ်နဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.